Welcome to the Voice of America in Burmese.
ကျန်တဲ့မင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဇွန်လ29ရက်တောက်ချာနေမနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ24-50-51တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ဒီကနေ့မနေ့ခင်တွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြိုကြိုတင်ပြပြမှာပါ။သမရပူတင်နဲ့တွေ့မဲ့ရဲ့နဲ့နေရာကိုတတ်မှတ်ပြီးတဲ့နောက်ပိုင်းယူကော့ပွဲမှာရုရှားဝင်နောက်တယ်ဆိုတော့ဆူဆွဲချက်ကိုသမရထရမ့်ကဆက်ပြီးပြချနေပါလေ။မြန်မာနိုင်ငံကိုလူကုန်ကူးမှုဆိုင်ရာအစိုးဆုံးအဆင့်မှာအမေရိကန်ကထည့်သွင်းတတ်မှတ်လိုက်ပါတယ်။ကမ္ဘာ့ဗလားဘောလုံးပြိုင်ပွဲအုပ်စုပွဲစဉ်တွေအားလုံးပြီးသွားပြီဖြစ်ပြီးဘယ်လ်ဂျီယံနဲ့ဂျပန်ကိုလံဘီယာနဲ့အင်္ဂလန်တို့ဒုတိယဆင့်မှာတွေ့ကြပါမယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။စစ်ပွဲနဲ့ပြည်ပကတွေကြောင့်ဂျုံလာရတတဲ့ညမနေဆက်မှုရှော့ချရေးအတွက်မြန်မာနိုင်ငံမှာပညာပေးလုပ်ငန်းတွေလုပ်ဖို့လိုတယ်လို့ AAPB အဖွဲ့ကပြောပါတယ်
။ညမနေဆက်မှုဆိုတာဘာလဲဆိုတာကိုသိနိုင်ဖို့အတွက်ကကျွန်တော်တို့ဒီအာဏာပိုင်အဖွဲ့အစည်းတွေညမနေဆက်မှုကျူးလွန်တတ်တဲ့အဖွဲ့အစည်းကသူတွေ
ဒီကြောင့်လည်းသူရှိနေဦးကိုနီလုံခြံခံရမှုဖော်ထုတ်ရင်းမှာအားနည်းချက်တွေရှိနေတယ်လို့ရှိနေတွေကပြောကြားလိုက်တဲ့အကြောင်းနဲ့ထိုင်းနိုင်ငံမြန်မာနိုင်ငံနဲ့အိန္ဒိယချင်းမှာမူရစ်ဆေးဝါးတွေအများအများဖန်မိနေတာဘာကြောင့်ပါလဲတခါမလေးရှားရဲ့စစ်စင်ရေးအတွင်းမှာတော့မြန်မာအလို့သမားတွေအဖမ်းဆီးခံရပါတယ်ကမ္ဘာ့ဗလားဘောလုံးပွဲမှာ16သင်းဟိုကစင်းပြန်ကစားကြဖို့ရှိရမှာဘယ်အသင်းတွေကအလားအလာကောင်းနေတယ်လဲဆိုတာတွေကိုတင်ပြအောင်ပါအခုရင်ဆုံးတော့တောက်ကြနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပြပါဦးည
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတဒေါ်နယ်ထရမ့်တို့တွေ့မဲ့နေရာနဲ့အချိန်ကိုအတည်ပြုသတ်မှတ်ပြီးတော့နေမြောက်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ဆက်တွေဆိုတဲ့ဆွဆွဲချက်တွေကိုသမ္မတထရမ့်ကဆက်ပြီးပယ်ချနေတော့မှာပဲ။ကျွန်တော်တို့ရွေးကောက်ပွဲကိုဝင်နှောက်တာနဲ့ပတ်သက်ပြီးသူတို့နဲ့ဘာမှမဆိုင်ဘူးဆိုတာရုရှားကဆက်ပြောနေပါတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။သမ္မတထရမ့်ရဲ့အခုပြောဆိုချက်ဟာနိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယူဗိုလ်ထူးနေကပြောတာနဲ့ကွဲလွဲနေပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့တွေ့ကြတဲ့အခါအမေရိကန်ရွေးကောက်ပွဲတွေမှာဝင်ပြီးနှောက်ချက်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးဆိုတာသမ္မတထရမ့်ကရုရှားကောင်းဆောင်ကိုသတိပေးပြောဆိုမှတေချာတယ်လို့ဝန်ကြီးပွန်ပေယိုကပြောတာပါ။ဇူလိုင်လ16ရက်နေ့ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာကောင်းဆောင်တို့တွေ့ဆုံမဲ့အစည်းအဝေးဟာအရင်တုန်းကနိုင်ငံတကာပွဲတွေမှာခဏတွေ့ကြဘူးတာကလွဲရင်ပထမဆုံးကြိမ်နှစ်ယောက်တည်းတိကျတွေ့ဆုံပွဲဖြစ်ပါပါ။အမေရိကန်နဲ့ရုရှားကြားဆက်ဆံရေးအတော်လေးအဆင်မပြေဖြစ်နေချိန်မှာအခုလိုတွေ့ဆုံကြဖို့စီစဉ်ထားတာလည်းဖြစ်ပါတယ်။
2017 American သမ္မတရွေးကောက်ပွဲမှာ Trump မဲဆွဲရေးအဖွဲ့နဲ့ Russia ရုရှားဆက်နွယ်မှုဆိုင်ရာဆက်လက်ဆောင်ရွက်မှုကိုကင်တွယ်တဲ့တရားဥပဒေထိန်းသိမ်းရေးဆိုင်ရာအရာရှိကြီးနှုတ်ပေါ်မှာကျက်တဲ့ပရင်းကသမ္မတ Trump ရဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုမှုအတွက်အောက်လွတ်တော် Republican အမတ်တွေကထောက်ခံပေးကြပါတယ်။ရွေးကောက်ပွဲမှာပြိုင်ဘက် Democrat Hillary Clinton ကို Trump အနိုင်ရစေဖို့အတွက် Russia ရဲ့ဂျာဝင်နှောက်ယှက်မှုရှိမရှိနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုနဲ့ပတ်သက်တဲ့မူရင်းစစ်ဆေးရန်ထောင်ပေါင်းများစွာကိုလက်ထောက်ရှိနေချုပ် Rod Rosenstein ကကွယ်ဝှက်ထားတယ်လို့အောက်လွတ်တော်တရားရေးကော်မတီကြားနာပွဲမှာလွှတ်တော်မတ်တွေကဆွဆွဲတာပါ။ဒါ့အပြင် FBI ပြည်ထောင်စုစုံစမ်းရေးအဖွဲ့ Director ဖြစ်သူ Christopher Ray ဟာဒီစုံစမ်းမှုအပြင် Trump နဲ့ပြိုင်ဘက် Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကန့်သက်ချက်လက်တွေကိုကိုယ်ပိုင် email နဲ့တုံးကြတာနဲ့ပတ်သက်ပြီးစုံစမ်းမှုမှာပါဝင်တဲ့ FBI ဝန်ထမ်းတချို့ Trump ကိုဆန့်ကျင်ပြီးဗက်လိုက်မှုရှိတာဖုံးကွယ်ခဲ့တယ်လို့လည်းဆွဆွဲခဲ့ကြတာဖြစ်ပါတယ်။အောက်လွတ်တော်ကျမ်းစာပွဲမှာအများစုဖြစ်တဲ့ Republican တွေက Democrat တွေကန့်ကွက်နေမှုကိုလှည့်လျော်ရှုပြီး Rosenstein ကိုတရားရုံးဆင့်ခေါ်မှုမလာရောက်ခဲ့တဲ့ဝေဖန်ပြစ်တင်ခဲ့တယ်လို့ဆယ်ရစံအားလုံးကိုဇူလိုင်6ရက်နောက်ဆုံးထားတင်ပြဖို့ပါအမိန့်ပေးခဲ့တာပါ
။ American တရားလွှတ်တော်ချုပ်တရားသူယူတူဖြစ်တဲ့ Anthony Kennedy ကဇူလိုင်လ31ရက်နေ့ကစပြီးအနားယူတော့မယ်လို့ကြေညာလိုက်ပြီးတဲ့နောက်သူနေရာမှာနောက်တရားသူကြီးတူကိုအစာထိုးခံထားရေးကိစ္စအမေရိကန်ထက်လွတ်တော်မှာပါတီကြီးနေရာအကြားထိတ်တဲ့အပြင်းထန်တွေ့နေပြီဖြစ်ပါတယ်။သမ္မတထရမ့်မီစင်းတင်သွင်းမဲ့တရားသူကြီးအတွက်ကိုလာမယ့်နိုဝင်ဘာလမှာလုံမဲ့တက်တန်းဝက်ကာလလွှတ်တော်ယူကော့ပွဲတွေမတိုင်ခင်မှာရီပပ်ဘလီကန်မတ်တွေဘက်ကအတီးပြုတ်ဖို့လှုပ်လာမယ်ရေးဒီမိုကရက်တွေကဆွမ်းကုန်တားဆီးဖို့ကြိုးစားနေပေမဲ့လည်းလူနည်းစုဖြစ်နေတာကြောင့်ထိရောက်ဖို့ကတော့မလွယ်လောက်ပါဘူး။တရားသူကြီးအန်သိုနီကနေဒီဟာအယူဝါဒအရတကွဲစီဖြစ်နေတဲ့တရားလွှတ်တော်ချုပ်တရားသူကြီး၉ဦးထဲမှာစွင်ဗုတ်လို့ခေါ်တဲ့ကိစ္စရတစ်ခုချင်းပေါ်မူတည်ပြီးဟိုဘက်ဒီဘက်ထောက်ခံမဲ့ကောက်ကံမဲ့ပေးသူတရားသူကြီးတူအဖြစ်နှစ်ပေါင်းများစွာရက်တည်လှုပ်ဆောင်လာသူပါအခုလက်ရှိသမ္မတဒေါ်နယ်ထရမ့်ဟာ Republican Party ကိုစားပြုသမ္မတဖြစ်တာကြောင့်သူအမည်စင်းတင်သွင်းမဲ့တရားသူကြီးအသစ်ဟာ Republican Party ရဲ့ Conservative ဝါဒကိုခြံဆွဲသူပဲဖြစ်မှာမို့ဒီတရားသူကြီးအသစ်ကိုအတည်ပြုခံထားလိုက်ပြီးဆိုရင်တရားလွှတ်တော်ချုပ်မှာ Conservative အယူဝါဒခြံဆွဲသူတရားသူကြီးအများစုနဲ့ဆယ်စုနှစ်ပေါင်းများစွာချုပ်ကန်သွားနိုင်တော့မှာဖြစ်ပါတယ် ဒါကြောင့်လဲတက်တန်းဝဲရွေးကောက်ပွဲမတိုင်းခင်တရားသူကြီးတစ်အတည်ပြုခံထားတာကိုနှောင့်နှေးအောင်လုပ်ဖို့ဒီမိုကရက်တစ်ပါတီဘက်ကစူးစမ်းနေတာဖြစ်ပါတယ
်။ကျေတပရင်းနေကမေရီလန်းပြည်နယ်အနာပေါ်လစ်မြို့ကကက်ပီတယ်ဂက်ဇက်သတင်းစာတိုက်ရုံးခန်းတွင်မှာတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားသူအနည်းဆုံး9ဦးရှိနေပါတယ်။ဒဏ်ရာသူတို့ချို့ကဒဏ်ရာတိုက်ဖြန်ပြင်းထန်တယ်လို့ရဲတွေကပြောတယ်လို့ပြစ်ခတ်မှုမှာတန်ပြန်ရှိသူကိုတော့ဖမ်းမိထားပြီလို့ပြောပါတယ်။တနတ်သမားဟာဒေသဆန်တော်ချင်းနေ့လယ်3နာရီလောက်မှာသတင်းစာတိုက်ရဲ့မှန်တကားကိုဖျက်ပြီးတနတ်နဲ့ပြစ်ခတ်ခဲ့တယ်လို့သတင်းခန်းမထဲမှာရှိနေတဲ့ဝန်ထမ်းတွေကိုဆက်လက်ပြစ်ခတ်ခဲ့တာတွေ့ရတယ်လို့မျက်မြင်သက်တွေကပြောပါတယ်။အဲဒီချိန်ကသတင်းစာတိုက်မှာအလုံလုံနေတဲ့သတင်းတောက်တူးကတော့သူဟာသူ့ခုံကဝင်ပုန်းနေတော့တက်တာမှရေးသားခဲ့ပြီးတနက်ပစ်ခတ်တန်တွေတနက်မောင်းတင်တန်တွေကြားနေရတယ်လို့ဆိုပါတယ်ပစ်ခတ်မှုမှာတန်ပြရရှိသူကိုရဲကစစ်စစ်မင်းမြန်းနေကြောင်းနဲ့သူဘာကြောင့်ခုလိုလုပ်တယ်ဆိုတာမသိရသေးကြောင်းပြောပါတယ်တမရထရမ့်ကတော့ဝက်စကွန်ဆင်ကနေဝါရှင်တန်ပြန်ဒီပစ်ခတ်မှုသတင်းကိုကြားရတာဖြစ်ပြီးသေဆုံးထဏ်ရသူတွေရဲ့မိသားစုတွေအတွက်ဆုတောင်းပေးနေတယ်လို့ Twitter မှာရေးပါတယ် Maryland အုပ်ချုပ်ရေးမှူး Larry Hogan ကလည်း Maryland မြို့တော်မှာဖြစ်ပွားတဲ့ခြေခွဲပေါ်ဖြစ်ရအတွက်သူအထူးအံ့ဩတောင်းလို့ရကြောင်း Twitter မှာရေးပါတယ
်PUE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီကနေ့တောက်ကြမနေ့ဖက်တင်ပြကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကိုကမ္ဘာပေါ်မှာလူမုန်ခိုးကူးမှုအဆိုးရွားဆုံးဖြစ်ပျက်နေတဲ့နိုင်ငံတွေကတခုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်ပါတယ်။ဇွန်လ28ရက်တောက်ကြနေ့ကထွက်လာတဲ့လူကုန်ကူးမှုဆိုင်ရာအမေရိကန်နိုင်ငံသားရဲ့ဌာနရဲ့2018ခုနှစ်အစဉ်ကစားထဲမှာအဲ့လိုသတ်မှတ်လိုက်တာပါ။2018ခုနှစ်ကမြန်မာနိုင်ငံကို Tier 2စောင့်ကြည့်အဆင့်မှာသတ်မှတ်ထားပေမဲ့အခု2018ခုနှစ်မှာတော့အဆိုးဆုံးအဆင့်ဖြစ်တဲ့ Tier 3အဆင့်ကိုလျှော့ချပြီးလျို့မြောက်ကိုရီးယား၊လာအို၊အီရန်စတဲ့နိုင်ငံတွေနဲ့အတူထည့်သွင်းသတ်မှတ်လိုက်တာဖြစ်ပါတယ်။အခုလို Tier 3ကိုအဆင့်လျှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလုံဆောင်နိုင်ခြင်းမရှိသလိုအဲ့လိုပြည့်မီဖို့အတွက်တည်တာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်လို့အစိုးရကစာထဲမှာဖော်ပြထားပါတယ်။တည်တာထင်ရှားတဲ့လုံဆောင်မှုတွေမရှိပေမဲ့လူမောင်ခိုကူးသူတွေကိုအစိုးရကဆက်ပြီးအရေးယူအပြစ်ပေးနေပြီးတော့ပြီးခဲ့တဲ့နှစ်ကတည်းကစာရင်လူမောင်ခိုကူးခံရသူအရေးအတွက်ပို့ပြီးတော့များများဖော်ထုတ်နိုင်တယ်လို့အတိအမှန်ပြုထားပါတယ်။ဒါပေမဲ့လေရခိုင်ပြည်နယ်မှာတပ်မတော်ရဲ့စစ်စင်ရေးတွေကြောင့်ထောင်ပေါင်းများစွာသောရိုဟင်ဂျာတွေနဲ့တခြားလူမျိုးစုဝင်တွေမြန်မာနိုင်ငံတွင်းမှာဘင်္ဂလားဒေ့ရှ်ဘက်မှနဲ့ဒေသတွင်းတခြားနေရာတွေမှာအိုးရင်ဆွန့်ခွာထွက်ပြေးနေကြပြီးအဲ့ဒီအထက်ကအများပြားဟာလူမောင်ခိုကူးခံရမယ့်အန်ဒရယ်နဲ့ရင်ဆိုင်ကြရတယ်လို့အစိုးရကစားမှထောက်ပြထားပါတယ်။ဒီအစိုးရကစားမှအသုံးပြုဖော်ပြထားတဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရကတော့အသေးမှမပြုပါဘူး။
ကဘာတလောဖြစ်ပေါ်နေတဲ့လက်နက်ကင်ပဋိပက္ခတွေတွင်တေဆုံးထရာမှမဟုတ်ဒဏ်ရာကလေးငယ်အရေးအတွက်ဟာမနစ်ကတိတိသားသားတိုးလာပြီးစုစုပေါင်း1000ကျော်နေတယ်လို့ကုလသမဂ္ဂလက်နက်ကင်ပဋိပက္ခနဲ့ကလေးငယ်များဆိုင်ရာအဖွဲ့ကချက်တပရင်းနေထုတ်ပြန်တဲ့အနှစ်ပတ်လည်အစဉ်ခံစားမှာဖော်ပြပါတယ်။အခုလိုတိတိသားသားတိုးလာတာဟာမြန်မာတောင်ဆူဒန်၊ဆီးရီးယား၊ယေမန်၊ကွန်ဂိုနဲ့အလင်းအာဖရိကရီပပ်ဘလစ်နိုင်ငံတွေမှာဖြစ်ပေါ်တဲ့ပဋိပက္ခတွေကြောင့်လို့လက်နက်ကင်ပဋိပက္ခနဲ့ကလေးငယ်များဆိုင်ရာအဖွဲ့ကကုလအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ဘာကပြောပါတယ်။2018အတွင်းဆိုဝါဇာလူခွင့်ချုပ်ပေါက်ခံတဲ့ကလေးငယ်ပေါင်းက21000ကျော်နေပြီးအရင်နှစ်ကတည်းကတိတိတသာတိုးလာတယ်လို့အစိုးရကစာမှာဖော်ပြပါတယ်။အခုလိုဖြစ်နေတာဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပြန်ပြောပါတယ်။တိုက်ပွဲတွေဆိုဝါနေတဲ့ယေမန်၊ဆီးရီးယားနဲ့အာဖဂန်နစ္စတန်ပေါင်းနိုင်ငံပေါင်း20အတွက်ဆန်းစစ်တာဖြစ်ပြီးယေမန်မှာတည်ဆုံတဲ့ကလေးငယ်ပေါင်း1300ကျော်မှာထက်ဝက်လောက်ဟာဆော်ရီအာရီဗျာဥဆောင်တဲ့မဟာမိတ်တွေတက်ခတ်မှုကြောင့်လို့အစိုးရကစာကဖော်ပြပါတယ်။
ကမ္ဘာ့ဘလောက်ဘလုံးပြိုင်ပွဲအုပ်စုအဆင့်နောက်ဆုံးပွဲစဉ်တွေကိုဂျာတာရီနီကကစားကြတာမှာအုပ်စုကြီးကအင်္ဂလန်နဲ့ဘယ်ဂျီယံပွဲမှာဘယ်ဂျီယံကတကူကူမရှိပနားမနဲ့ဒူနီရှားပွဲမှာဒူနီရှားက2ဂိုးတကူနဲ့အသီးသီးနိုင်ရသွားပါတယ်။ဒါကြောင့်အုပ်စုကြီးမှာဘယ်ဂျီယံကအုပ်စုပထမအင်္ဂလန်ကအုပ်စုဒုတိယနဲ့16ပြင်းရှုံးထွက်အဆင့်ကိုတက်သွားပြီးပနားမနဲ့ဒူနီရှားကတော့ပြိုင်ပွဲကနေထွက်သွားရပါပြီ။အစောပိုင်းကတည်းကအုပ်စု H ပွဲတွေမှာပိုလန်ကဂျပန်ကိုတကူကူမရှိကိုလံဘီယာကဆီနီဂေါ်ကိုတကူကူမရှိနဲ့အသီးသီးနိုင်ရပြီးကိုလံဘီယာကအုပ်စုပထမဂျပန်ကအုပ်စုဒုတိယနဲ့16ပြင်းရှုံးထွက်အဆင့်ကိုတက်သွားပါတယ်။အုပ်စုကြီးပထမဘယ်ဂျီယံအသင်းဟာအုပ်စု H ဒုတိယဂျပန်အသင်းနဲ့16ပြင်းအဆင့်မှာခံရမှာဖြစ်ပြီးအုပ်စုကြီးဒုတိယအင်္ဂလန်အသင်းဟာအုပ်စု H ပထမကိုလံဘီယာအသင်းနဲ့ရှင်ပိုင်ကစားမှာပါ။ဇွန်လ29ရက်တောက်ကြနေ့မှာပွဲစဉ်တွေကျင်းပပြီး30ရက်နေ့မှာ16ပြင်းရှုံးထွက်အဆင့်ပွဲတွေစပြီးရှင်ပိုင်ကစားကြပါမယ်။16ပြင်းရှုံးထွက်ပွဲစဉ်အသေးစိတ်နဲ့ควอတာဖိုင်နယ်တက်နိုင်ခြေအသင်း၈တင်းခံမှန်းချက်ကိုသတင်းတွေပြီးထုတ်လွှင့်မဲ့သတင်းလောမှာစောင့်မျှော်နားဆင်ပါခင်ဗျာ။
ဒီဥစ္စာဟာသူကိုကျိုးစီးပွားကာကွယ်တဲ့မူဝါဒကျင့်သုံးနေတယ်လို့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကတတ်မှတ်ပြီး PR ပေးနေတာကိုပြည့်ရောက်အောင်ဒီဥစ္စာကစ조사နေချိန်မှာပဲသူ့ရဲ့ကုန်သွယ်မှုလှုပ်ဆောင်ချက်တွေဟာကဘာကြီးကိုအကျိုးဖြစ်စေတယ်လို့ခုခံပြောဆိုလိုက်ပါတယ်တရုတ်ရဲ့စီးပွားရေးကြီးထွားမှုတဟုန်တိုးတိုးတက်လာတာဟာကဘာတလွှားကကုန်သွယ်ဘက်မဟာမိတ်အားလုံးအတွက်ကြီးမားတဲ့အခွင့်အလမ်းကိုယူဆောင်လာတာဖြစ်ကြောင်းတရုတ်ကုန်သွယ်ဒုဝန်ကြီးဝမ်ရှုဝမ်ကဘေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်တရုတ်ဟာတန်ထောက်တစ်ခုနှစ်ထဲကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့ဝင်ရောက်ချိန်ကစပြီးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ကြောင်းလည်းရေးသားထားတဲ့အစီရင်ခံစာကိုဝမ်ကတင်ပြခဲ့တာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာပြည်ဒေသအတော်များများမှာညှဉ်းပန်းနှိပ်စက်ခံရမှုတွေရှိနေသေးတဲ့အတွက်ညှဉ်းပန်းနှိပ်စက်မှုဆိုတဲ့လူရက်ကိုထဲထဲဝင်ဝင်သိရှိနားလည်လာအောင်ပညာပေးရေးတွေလှူဆောင်ဖို့လိုသလိုညှဉ်းပန်းနှိပ်စက်မှုအများဆုံးဖြစ်ပွားစေတဲ့စစ်ပွဲနဲ့ပဋိပက္ခတွေရပ်တန့်စေဖို့ရပ်ဖက်လူအဖွဲ့အစည်းတွေရဲ့အကဏ္ဍပြီးတော့ညှဉ်းပန်းနှိပ်စက်ခံရသူတွေကိုကူညီဖို့လိုတယ်လို့ဇွန်လ26ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာညှဉ်းပန်းနှိပ်စက်ခံရသူများလွတ်မြောက်ရေးနေ့မှာတောင်းဆိုလိုက်ကြပါတယ်ပြည်ဝသတင်းနောက်ကိုကောင်းဆန်ဟင်းပြောပြမှာပ
ါနိုင်ငံတော်အာဏာပိုင်တွေအနေနဲ့ညှဉ်းပန်းနှိပ်စက်မှုကျွလွန်လေရှိတဲ့အနေအထားမျိုးမှာညှဉ်းပန်းနှိပ်စက်မှုရဲ့သဘောတဘာဝကိုကောင်းသိရှိနိုင်ဖို့အသိပညာပေးလုပ်ငန်းတွေကိုတက်ဆိုင်ရာဌာနအလိုက်လှုပ်ဆောင်ပေးဖို့လိုအပ်တယ်လို့နိုင်ငံရေးအကြီးအကဲများကကိုရင်ဆော့ရဲ့အသင်း ABB အဖွဲ့ဝင်ဦးအောင်မျိုးကပြောပါတယ်
ညှဉ်းပန်းနှိပ်စက်မှုဆိုတာဘာလဲဆိုတာကိုသိနိုင်ဖို့အတွက်ကကျွန်တော်တို့ဒီအာဏာပိုင်အဖွဲ့အစည်းတွေညှဉ်းပန်းနှိပ်စက်မှုကျူးလွန်တတ်တဲ့အဖွဲ့အစည်းကသူတွေလူတွေကိုအသိပညာပေးဆွေးနွေးပွဲတွေလုပ်ဖို့လိုတယ်။သင်တန်းတွေလုပ်ဖို့လိုတယ်။ဘလို့အရာကတော့ဖြစ်ညှဉ်းပန်းနှိပ်စက်မှုမြောက်တယ်ဘလို့အရာကတော့ဖြစ်သူတို့တာဝန်ဖြစ်တယ်ဆိုတော့ညှဉ်းပန်းဟိုသူတို့သိအောင်ဟိုပြောပြနေဖို့လိုတယ်။ဥပမာတစ်ခုပေးရလို့ရှိရင်ဗျာဥပမာကျွန်တော်ကအစိုးရကိုဆက်ကျွန်တော်ကိုဖမ်းတယ်။ကျွန်တော်ဖမ်းပြီးတော့ဖြစ်တဲ့ကိစ္စကဒါထောက်လိုင်းရသူ့ရဲ့တာဝန်။ဒါပေမဲ့ဖြစ်နေရင်ねကျွန်တော်ကျိုးဘုံကိုဒုတိယချက်ကြလာမယ်ကျွန်တော်မျက်နှာဘုံကိုတတိယချက်ထိုးလာမယ်ကျွန်တော်ယူမဲ့ဘုံကိုတယောက်တစ်ချက်ကန်လာမယ်ဆိုလို့ရှိရင်ဒါညှဉ်းပန်းနှိပ်စက်မှုဖြစ်သွားဘူးဒါမျိုးလုံးခွင့်မရှိပါဘူးဟိုဒါမျိုးတွေကိုသိနေဖို့အတွက်ကျွန်တော်တို့ဒီလိုမျိုးကင်တယ်ဆင်ရှင်းရတဲ့သူတွေအဓိကဟိုတာဝန်ယူထားတဲ့သူတွေကိုညှဉ်းပန်းနှိပ်စက်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတတိယချက်ကားကားနာသိနိုင်ဖို့အတွက်ဟိုတင်ဒန်းမျိုးတွေတင်ဒန်းတွေဆွေးနွေးပွဲတွေဒါတွေလုံးဝဆွေးနွေးပွဲတွေဒါတွေလုပ်ပေးဖို့လိုအပ်ပါတယ်
လက်နက်ကင်တိုက်ပွဲဝင်တွေအကြအရေးတမ်းများညှဉ်းပန်းနှိပ်စက်မှုတွေပပျက်ဖို့စစ်ပွဲတွေရပ်တန့်ပြီးအဓိပ္ပာယ်ရှိတဲ့နိုင်ငံရေးဆွေးနွေးပွဲတွေနဲ့အပြေရှာဖို့လိုနေပြီလို့လည်းဥအောင်မျိုးကဆက်ပြောပါရယ
်ကျွန်တော်တို့စစ်ပွဲတွေအများဆုံးရပ်ပြီးတော့ဒီနည်းနဲ့စစ်မှန်တဲ့ပြည်တွင်းညံရဖို့အတွက်တပွဲဝမ်းမှာနိုင်ငံအနေနဲ့အပြေရှာဖို့လိုတယ်ညှဉ်းပန်းနှိပ်စက်မှုကျူးလွန်ခဲ့တဲ့သူတွေကိုကျူးလွန်ခဲ့တဲ့သူတွေအဖြစ်သေးအရေးယူခံခြင်းကနေကင်းလွတ်နေတဲ့ဒလိယူဝိုင်းဝန်းတက်ဆက်ကြဖို့လိုတယ်ညှဉ်းပန်းနှိပ်စက်မှုခံရပြီးတော့ရှင်သန်ထမြောက်လာတဲ့သူတွေဒီတင်ကျေကိုပြန်လည်ခုစားရေးအစီအစဉ်တွေကိုအစိုးရအနေနဲ့မူဝါဒရဲ့ချက်မှတ်ပြီးတော့အကောင့်တွေပေါ်ဆောင်ရဖို့လိုအပ်တယ်။နောက် UNCAD ကိုအမြန်ဆုံးလက်မှတ်ရေးထိုးဖို့အတွက်ဟိုကျွန်တော်ဒီနေရာနေတိုက်တွန်းပါရဲကျွန်တော်ပြောချင်ပါသေးကြ
။ UNCAD လို့အတူကောက်ခေါ်တဲ့ညှဉ်းပန်းနှိပ်စက်မှုများစတင်ရေးဆရာကုလသမဂ္ဂတဘောသူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ရေး AABB ကတိုက်တွန်းလိုက်တာပါ။လူခွေလှုပ်ရှားတဲ့အဖွဲ့တွေတဲကအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Wimotri အမျိုးသမီးအဖွဲ့အစည်းကဒေါခင်မမခိုင်ကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေညှဉ်းပန်းနှိပ်စက်မှုတွေလည်းရှိနေသေးကြောင်းလည်းပြောပါရစေ
။ဟိုကျွန်တော်နိုင်ငံမှာသူဆိုရင်အမျိုးသမီးတွေညှဉ်းပန်းနှိပ်စက်ခံရတဲ့ကိစ္စတွေလည်းအများကြီးရှိပါတယ်။အဲဒါအပြင်အတိတ်ကာလကလည်းပဲဒါနိုင်ငံရေးအကျဉ်းသားတွေဟာအပြင်အရမှာညှဉ်းပန်းနှိပ်စက်ခံရတဲ့ကိစ္စမျိုးတွေလည်းရှိပါတယ်။နောက်တစ်ခုကတော့ဒီစစ်ပွဲတွေပေါ့နော်။အဲပြည်ဝင်စစ်ဖြစ်နေတဲ့နေရာဒေသတွေမှာလက်နက်ကိုင်အဖွဲ့အစည်းတွေပေါ့နော်။လက်နက်ကိုင်ဖွဲ့စည်းလို့ပြောလို့ရှိရင်တော့ဟိုတက်မတော်တစ်ခုပဲဆိုလိုတာမဟုတ်ပါဘူးတိုင်းရင်းသားလက်နက်ကိုင်တွေအကုန်လုံးလည်းအကျုံးဝင်ပါလေပေါ့နော်အခွင့်အရေးကနေပြီးတော့မှဒီဒေတာခံပြီးသူလူတွေပေါ်မှာနှိမ့်ပိုက်နှိမ့်ဆက်မှုတွေလည်းပဲရှိပါတယ်လို့အဲ့တော့နေရာအနှက်မှာပေါ့နော်ဒီမျိုးစုံနဲ့နှိမ့်ပိုက်နှိမ့်ဆက်မှုတွေရှိနေသေးပါလေလို့
ညီမနေစခရသူများကုညီထောက်ပံ့ရေးအပြည်ဆိုင်ရာနေ့ကိုတော့မြန်မာနိုင်ငံကလူခွေရေလှုပ်ရှားတဲ့အဖွဲ့တွေပေါင်းပြီးရန်ကုန်မြို့နိုင်ကုညီမှုအသင်းမှာအခမ်းအနားကျင်းပကြတာဖြစ်ပါတယ်။ဒီအခမ်းအနားမှာတော့မြန်မာအစိုးရအနေနဲ့ညီမနေစမှုကိုစတင်တဲ့ကုလသမဂ္ဂစာချုပ် UNCAD ကိုမပြည့်မနေလက်မှတ်ရေးထိုးဖို့စစ်ပွဲတွေရပ်တန့်ပေးဖို့ကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေချွန်းချက်မရှိပြန်လွတ်ပေးဖို့စားရာတွေကိုလူခွေရေအဖွဲ့တွေကတောင်းဆိုခဲ့ကြတာပဲဖြစ်ပါတယ်ခင်ဗျာ။
ပြည်ဝသတင်းနောက်ကိုကောင်းဆန်ဟင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ဦးကိုနီအမှုအခြေအနေကိုတင်ပြပါမယ်။တရားလွှတ်တော်ရှေ့နေဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုမှာအမှုနဲ့နီးစပ်တဲ့နောက်ထပ်တရားလိုပြတဲ့သူကိုတရားရုံးကထွက်ဆိုခွင့်ပေးမယ်ဆိုရင်အမှုမှန်ပေါ်ပေါ်ရေးပို့ပြီးနီးစပ်လာနိုင်ပေမဲ့တရားရုံးကဒါကိုငြင်းဆန်နေစေဖြစ်တယ်လို့ဦးကိုနီဦးနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှေ့နေတူကပြောပါတယ်။အဓိကကဂွင်းဆက်တရားခံဖြစ်တဲ့တင်းဆောင်နေစေအောင်ဝင်းခိုင်ကိုဖမ်းမိရေးမှာရဲတပ်ဖွဲ့ကလုံလောက်တဲ့အားထုတ်မှုမရှိဘူးလို့လည်းဆိုပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကျင်တာပါ။ NLD ပါတီဥပဒေအထောက်အကူပြုအဖွဲ့ဝင်ရှင်းနေဦးကိုနီကိုလှုပ်ကြံတပ်ဖြတ်မှုမှာသူနဲ့သူ့မိသားစုရဲ့အသက်အန္တရာယ်ကိုချင်းချောက်လာတာကြောင့်ဦးကိုနီကိုလှုပ်ကြံခဲ့ရတာဖြစ်တယ်လို့ဇွန်လ28ရက်ကြာတာပရိနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးတရားခွင်မှာတနသမားကြည်လင်းကထွက်ဆိုခဲ့ကြောင်းအဲ့လိုထွက်ဆိုမှုကြောင့်အမှုလမ်းကြောင်းတစုံတရာပြောင်းလဲသွားမယ်လို့မထင်မိကြောင်းအဲ့ဒီတရားဝင်ကိုတက်ရောက်ခဲ့တဲ့တည်ဆုံးသူဥကိုနီဥနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှေ့နေဥရောဘတ်ဆန်းအောင်က BOA ကိုပြောပါတယ
်ဒီကြီးစားလူကသမားကြည်လင်းက28ရက်6လနဲ့2018နှစ်မှာသူ့ဆွဲချက်ကဒုတိယပိုင်းရဘာကြောင့်မကျူးလွန်မှုဆိုတာကိုရှင်းပြပါဆိုတော့သူကပြောတော့တာကသူ့ကိုအဲ့ဒါအရေသူမိသားစုရဲ့အသက်ကိုပါတပ်ပြစ်မယ်လို့ချင်းချောက်လို့ဒီလိုကျူးလွန်ရတာပါလို့သူကခြေပသွားပြီမယ်လို့ပြီးမှညှိစွေလို့ပြောတယ်မရှိတော့တဲ့ရှာလို့မရတော့တဲ့ညှိစွေကိုပဲပုံချပြီးတော့ကိုလွတ်ယုံပြီးတပ်ပြစ်မပြနိုင်တဲ့စကားနဲ့သူကအပြစ်ကိုလွတ်အောင်ရှောင်မှုကြိုးစားတာပါအမှုကအနှစ်သာရကိုထိခိုက်စေမှာမဟုတ်ပါဘူး
ဥက္ကဋ္ဌလှုပ်ကြံမှုမှာတန်တရားရှိသူတွေအဖြစ်ကြည်လင်းအောင်ဝင်းစော်ဇေယျဖြိုးနဲ့အောင်ဝင်းထွန်းတို့ကိုဖမ်းဆီးခဲ့ပြီးလက်ရှိတရားရင်ဆိုင်နေရတာဖြစ်ပါတယ်။ဥက္ကဋ္ဌကိုလှုပ်ကြံဖို့သူ့ကိုလာရောက်ကမ်းလှမ်းခဲ့ကြောင်းတနသမားကြည်လင်းစစ်တပ်အရာရှိဟောင်းအောင်ဝင်းစော်တို့နဲ့ထောင်ထဲမှာဆုံခဲ့ဘူးသူအင်းစိန်အောင်ဆိုးဆိုသူကမီဒီယာမှာထုတ်ဖော်ပြောကြားခဲ့တာပါ။ဥက္ကဋ္ဌကိုလှုပ်ကြံဖို့နောက်ထပ်အငှားခံရသူအဖြစ်သတင်းထွက်ခဲ့တဲ့ငကားလေးခေါ်အောင်နိုင်မြင့်ဟာလုံးလုံးစေမူရစေမှုလူရမှုတွေနဲ့အင်းစိန်ထောင်ထဲမှာရှိနေပြီးသူ့ကိုသာတရားလိုပြတဲ့တဲ့အဖြစ်တရားခွင်မှာစင်မေးခွင့်ရမယ်ဆိုရင်အမှုမှန်ပေါ်ပေါက်ရေးပို့ပြီးနီးစပ်လာနိုင်တယ်လို့ဥရောပစောင်းကပြောပါတယ
်ဒီရေးဝန်ကြီးရဲ့ဒေသချင်းမွေးမှာလည်းအဓိကကြပြီးပါဝင်နေတဲ့ငကားလေးကအောင်နိုင်မြင့်ကိုတပ်ပေအဖြစ်မတင်ပြတာကအမှုရဲ့အားနည်းချက်ပဲနောက်ပိုင်းကျရင်ဒုတိယဦးရေရကြီးဘူအောင်နိုင်ဦးကျွန်တော်ခဏခဏတင်ပြရတယ်ငကားလေးကိုအောင်နိုင်မြင့်ဟာအင်းစိန်တောင်မှာရှိပါတယ်တပ်တွေအဖြစ်ခေါ်ယူဖို့ကိုကျွန်တော်ပြပြတိုင်းနေသူမတင်ပြဘူးကျွန်တော်တို့ဘက်ကနောက်တိုးတရေကန်ထည့်ပေးပါဆိုလဲလက်မကမ်းဘူးအဲ့ဒါကြောင့်မလို့အမှုမှာကြောက်ရဟာခွင့်တွေဖြစ်နေတာ
ဥက္ကဋ္ဌလှုပ်ကြံမှုမှာဆက်ဆက်သူအဖြစ်တရားရင်ဆိုင်နေရတဲ့ထောက်လန်းရေးဘူကြီးဟောင်းဇေယျဖြိုးကတော့တရားရုံးကိုတစုံတစ်ယောက်ကလွှမ်းမိုးမှုရှိနေကြောင်းဇွန်လ28ရက်တရားခွင်အပြီးသတင်းတော်တွေကိုပြောသွားပါတယ
်။နေနေရာမှာပတ်သက်မှုမရှိဘဲနဲ့ကျွန်တော်တို့ကိုဆွဲချက်တင်လာပါပြီ။အဲ့တော့မီဒီယာတွေရဲ့ PR တွေမရှိဘူးလွတ်လပ်စွာဆုံးဖြတ်ခဲ့တယ်လို့ပြောတယ်။ဒါပေမဲ့လည်းဟလာအသေးပဲမရှိတာကြီးဆုံးဖြတ်တဲ့အတွက်ဥပဒေရဲ့အထက်မှာတယောက်ယောက်ရှိနေတယ်လို့ကျွန်တော်ကခံစားနေရတယ်။သူတို့ကလည်းဥပဒေအတိုင်းဆုံးဖြတ်ခဲ့တယ်ဆိုရင်ရှင်းပါတယ်။ကျွန်တော်နဲ့ပတ်သက်တဲ့ဒီအမှုအလုံးနဲ့ပတ်သက်တဲ့ဟလာတရားရုံးရဲ့စစ်ဆေးချက်တွေကိုမီဒီယာတွေတစ်စီးသူတို့ကိုဆက်ပြလိုက်ပါဥပဒေတိုင်းတကယ်သာဆုံးဖြတ်တယ်ဆိုရင်ကျွန်တော်စိတ်ခေါ်ပါတယ
်ဗျာ။ဥက္ကဋ္ဌအမှုနဲ့ပတ်သက်လို့တရားသူကြီးရဲ့ဆုံးဖြတ်ချက်ဟာမျှတမှုရှိကြောင်းဥက္ကဋ္ဌရဲ့အမှုလိုက်ရှေ့နေတွေကပြောထားပါတယ်။ဒါပေမဲ့တန်တရားရှိသူတွေရဲ့တရားခွင်မှာထွက်ဆိုချက်တွေအရထွက်ပြေးလွတ်မြောက်နေစေဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိမှသာဥက္ကဋ္ဌကိုလှုပ်ကြံခိုင်းစေတဲ့နောက်ွယ်ကတရားခံလက်မဲကိုဖော်ထုတ်နိုင်မှာဖြစ်ပေမဲ့ပြည်ထောင်စုဝန်ကြီးဌာနလက်အောက်ခံမြန်မာနိုင်ငံရဲတပ်ဖွဲ့ကလုံလောက်တဲ့အားထုတ်မှုမရှိဘူးလို့ရှင်းနေဦးရောဘတ်ဆန်းအောင်ကသုံးသပ်ပါတယ်
။ဦးကိုနီကိုလုတ်ကြံမှုနဲ့ပတ်သက်လို့ပေါ်ထုတ်မှုတွေကအရေးကြီးတဲ့အဝင်းခံကိုရအောင်မဖမ်းနိုင်တဲ့နောက်ွယ်ကစီခိုင်းတဲ့လက်မဲကိုမပေါ်ထုတ်နိုင်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ဟာဒီကိစ္စမှာလုံလုံရရတာဝန်ရှိပါတယ်။ဒီနေ့ချိန်ကြီးကျေပွန်အောင်ဆောင်ရွက်နိုင်ရင်မရှိတာဘူးဒီကိစ္စမှာထင်ရှားစွာတွေ့ရပါလေ
ရှေ့တစ်ပတ်ယုံကြည်မှာတော့တရားခံကြည်လင်းကသူ့မှာအပြစ်မရှိဘူးလို့ထွက်ဆိုခဲ့တဲ့အပေါ်တရားလိုရှိနေတဲ့ကပြန်လည်မေးခွန်းထုတ်စစ်ဆေးသွားဖို့ရှိနေပါတယ်ဒီအမှုမှာအခုချိန်ထိတရားလိုပြသက်သေတွေကိုသာစစ်ဆေးနိုင်သေးပြီးတရားခံတွေကိုတော့လာမယ့်ဇူလိုင်5ရက်နေ့ယုံချင်းကြမှာသာ ပထမဆုံးအကြိမ်အပြစ်စတင်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ view ရတော့ကြာနေမှာနဲ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံမှာမွေးရစေးဝါးတွေဘယ်လိုဖမ်းမိတယ်လဲကြည့်အောင်ပါတိုင်းနိုင်ငံတွင်းမှာမွေးရစေးနှိမ်နှင်းရေးကိုအမြင့်ဆုံးလှုပ်ဆောင်နေရမှာမွေးရစေးကုံတဲ့၉ဦးကိုဖမ်းဆီးခဲ့ပြီးဒီရက်ပိုင်းတွင်ကလာတံပိုးဘတ်တန်ပေါင်း82တန်းကျော်ကိုဖမ်းမိခဲ့ကြောင်းထိုင်းရဲချုပ်ကထိုင်းမွေးရစေးထိန်းချုပ်ဌာနချုပ်မှဇွန်လ29ရက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကတင်ပြမှာပ
ါထိုင်းမြန်မာနယ်စပ်အပအဝင်နိုင်ငံတဝန်းလုံးမှာအဓိကမူရစေဝါကွန်ကူးနေသူ၉ဦးကိုဖမ်းဆီးနိုင်ခဲ့ပြီးဒီရက်ပိုင်းအတွင်းမှာပဲလာအိုနယ်ဆက်နကောဖနုံပြည်နယ်အတွင်းမှာဗန့်ငွေ80သက်တန်းတန်ဖိုးရှိတဲ့မူရစေးတွေဖမ်းမိတဲ့အကြောင်းထိုင်းရဲချုပ်ကျက်ကရစ်ချိုင်ကျင်တာကသတင်းစာရှင်းလင်းခဲ့တာပါပြောသွားတဲ့အထက်မှာထိုင်းလာအိုနယ်ဆက်နကောဖနုံပြည်နယ်အတွင်းမှာစေးကျောက်900ကီလိုဘန်ကောက်နဲ့တခြားမြို့နယ်တွေကကိုကင်း2985ဂရမ်စိတ်ကြွစီ36,000နဲ့အိုက်စ်လို့ခေါ်တဲ့မူရစေး2ကီလိုဖမ်းမိခဲ့တဲ့အကြောင်းကာလာတံပိုးကတော့ဘတ်ငွေ80တန်းတန်ဖိုးရှိတဲ့အကြောင်းပြောဆိုသွားတာပါအခုဆိုရင်ထိုင်းနိုင်ငံတဝမ်းလုံးမှာရွှေတရီကန်ဒေသကနေလာတဲ့မူရစေးတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နယ်ကလာတဲ့စိတ်ကြွစီတန်း44တန်းလောက်ကိုဒီလပိုင်းနဲ့အတွင်းမှာပဲခက်စိတ်စိတ်ဖမ်းဆီးမိနေတာဖြစ်ပါတယ်အခုဆိုရင်စိတ်ကြွစီတွေဖမ်းဆီးတဲ့အခါတိုင်းမှာပိုင်ဆိုင်မှုတွေကိုနိုင်ငံပိုင်ပြစ်သိမ်းစီးတာကလည်းဘတ်တန်းရာနဲ့ချီရှိနေပါပြီ။မူရစေးဝါးတွေဟာထိုင်းနိုင်ငံတဲကိုအလုံးရင်းနဲ့ဝင်လာနေပြီးထိုင်းနယ်ဇက်ကနေမလေးနယ်ဇက်တိပို့ဆောင်နေတာကြောင့်နေသားတွေမှာရဲတပ်ဖွဲ့နဲ့ထိုင်းနယ်ဇက်ဆောင်တပ်တွေကမပြတ်ဆောင့်ကြည့်ပြီးတော့စစ်ဆေးဖမ်းဆီးနေတာဖြစ်ပါတယ်။နေဇက်နေရာတွေမှာတော့ကားတွေကိုစခင်ဖတ်ပြီးစစ်ဆေးတဲ့အတွက်စိတ်ကြွစေတန်းနဲ့ချီပြီးကုန်ကူးနေတဲ့မူရစ်ကုံတွေကိုလည်းဖမ်းမိခဲ့တာဖြစ်ပါတယ်ရှင်။
မေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာဒီမလေးရှားနိုင်ငံမှာမလေးရှားနိုင်ငံကိစ္စကိုလည်းကျွန်တော်တို့ဆက်ပြီးတော့တင်ပြခြင်းပါတယ်မလေးရှားနိုင်ငံစင်ဂီကောပြည်နယ်မှာအဖမ်းဆီးတွေဇက်တိုက်လှုပ်လာတဲ့အတွက်မြန်မာအပါအဝင်နိုင်ငံသားတွေယာနဲ့ချီအဖမ်းဆီးခံရပါတယ်အစားအသောက်ရောင်းချတဲ့ food court လိုနေရာကြီးတစ်ခုကိုဖမ်းဆီးခဲ့တာမို့အဲ့ဒီမှာအများစုအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအဖမ်းခံရတာဖြစ်ပါတယ်အခြေအနေအကြောင်းစုံကို VOA သတင်းတောက်မအေးမာကပဲသတင်းပေးပို့ထားပါတယ
်မလေးရှားအစိုးရကအထောက်ထားလက်မှတ်တွေလုပ်ဖို့အတွက်ခွင့်ပြုထားတဲ့ဂျွန်လ30ရက်နေ့ကုန်ဆုံးတော့မှာဖြစ်တာကြောင့်ဇူလိုင်လ1ရက်နေ့ကစလို့အဖမ်းဆီးတွေလုပ်မယ်ဆိုပြီးကြေညာထားတာပါအခုအခါမှာတော့လက်ကုံပိုင်းမှာပဲအဖမ်းဆီးတွေခက်စိတ်စိတ်စတင်လှုပ်ဆောင်လာတယ်ဆိုပြီးမလေးရှားနိုင်ငံကထိသေးစကန့်နေရမြန်မာတွေကိုမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီဟမမောင်ကပြောပြပါတယ
်ကွာလာလမ်ပူနဲ့မနီမွေးပေါ့ပြင်းနေနေတော့ကျွန်တော်ဆလံငေါ်ပြင်းနေအာအမ်ပန်းမြို့ပေါ့အဲအမ်ပန်းမြို့မှာဟိုရှိတဲ့ဖူကော့တခုပေါ့တရက်ကဆိုရင်ကျွန်တော်တို့ဒီဖူကော့ဤမှာဝင်ဖမ်းသွားတယ်အဲ့ဒါကအမ်ပန်းမှာပေါ့နော်အမ်ပန်းပန်းဒမ်ပန်းဒမ်မေဝါပဲပေါ့အဲ့ဒီဘက်မှာလည်းဖူကော့ဤတခုလုံးတော်တော်ဖမ်းသွားတယ်နောက်ဒီကြားထဲမှာလည်းဂျူကြားဂျူကြားဖမ်းနေတာတွေတွေ့နေတာဆိုတော့လေနည်းနည်းလေးစိတ်တယ်သူတို့ကတော့သတ်မှတ်ထားတာဒီ9လပိုင်းနောက်ပိုင်းတို့ဟိုဒီဒီ6လပိုင်းအကုန်ပေါ့ကောနလာပိုင်းတရနေ့ကစပြီးတော့ဖမ်းမယ်ဆိုတော့ဒီမဲ့အခုရက်တွေကနေပြီးတော့တို့တောက်လျှောက်ဖမ်းနေတာကြီးတွေ့ရတယ်ခင်ဗျ။ပါလာပေါ့နော်။ဒါပေမဲ့ရှားကလန်းနဲ့မှာမြန်မာပြည်ရောက်တခြားနိုင်ငံယာသားတွေပြည်ရောက်ဆိုတော့ကျွန်တော်ကအတိအကျတော့မသိသေးဘူးပေါ့
။ကားပေါ်ဒီမှာပါတက်စစ်တာတွေကြုံရတာကြောင့်အထောက်ထားမရှိတဲ့မြန်မာတွေအပြင်မထွက်ရဲကြတော့ဘူးလို့လဲဆိုပါတယ်
။ဟောဆိုအခုကျွန်တော်တို့ကားပေါ်ဒီမှာလည်းတက်စစ်လာတာကြီးတွေ့တယ်နိ။ဘတ်ကားပေါ်ကြီးအဲ့ကျွန်တော်တို့ညိုလဲကိုသွားတဲ့လမ်းတွေပေါ့။လမ်းတွေမှာလည်းဘလောက်ကြီးချပြီးသူတို့ဟိုဘတ်ကားလိုင်းနဲ့အဲ့ဘတ်ကားလေးပေါ်ကြီးမှာတက်တက်ဖြစ်တယ်လေတက်တက်ဖြစ်လို့နိုင်ငံသားတွေဟိုမျက်နှာမူရနိုင်ငံသားနဲ့ဆင်နေတယ်ဆိုလို့ချင်းအဲ့လူတွေအကုန်လုံးကိုခေါ်ချလိုက်တာပေါ့ဒီတဲ့ခါကျတော့သူတို့ကတောင်းတော့အပြင်မထွက်ကြတော့ဘူးပေါ့အပြင်ထွက်ရင်ကိုပမာန်တဲ့ခါကျတော့ဟိုဘတ်ကားဖြစ်ရတော့လေဘတ်ကားပေါ်မှာတက်ဖြစ်တယ်ဆိုတော့ဟိုမသွားရတော့ဘူ
းအလားတူပဲထိုင်းနိုင်ငံမှာလည်းဒီလဂျွန်လကုံနာနဲ့အဖမ်းဆီးတွေစတော့မှာမို့မြန်မာလူသမားတွေအထောက်ထားတွေလုကြဖို့ကိုဗန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကလည်းနှိုးဆော်မှုတွေလုပ်ထားပါတယ်မလေးရှားနိုင်ငံမှာတော့တနိုင်ငံလုံးအတိုင်းအတာနဲ့အလူသမားတွေရဲ့အထောက်ထားတွေကိုဇန်နဝါရီလ1ရက်နေ့ကနေမေလ31ရက်နေ့ထိ9လတာစစ်ဆေးမှုအတွင်းနိုင်ငံသားအလူသမား96,256 ရောက်ကိုစစ်ဆေးနိုင်ခဲ့ပြီးအဲ့ဒီတဲကတရားမဝင်ခိုးဝင်မှုအပါအဝင်တခြားပြစ်မှုတွေနဲ့ဖမ်းဆီးခဲ့တာသ ကတောင်းရှိထောင်900နှစ်ဆက်တယောက်ရှိခဲ့ကြောင်းဒီထဲမှာမြန်မာထောက်ရှေ့ရာကျော်ပါတယ်ဆိုပြီးမလေးရှားပြည်ထဲဝန်ကြီးဌာနကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြခဲ့တာပါမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်အရမလေးရှားမှာတရားဝင်အလုပ်လုပ်နေကြသူအလုပ်သမားပေါင်း 2,000 ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလုပ်သမား
90%ဆိုင်VOA သတင်းနောက်မအေးမရဲ့သတင်းပေးပို့ချက်တွေဖြစ်ပါတယ်အခုတော့လူအများဆုံးကြည့်နေကြတဲ့ကမ္ဘာဖလားဘောလုံးသတင်းကိုပြောပြခြင်းပါတယ်ကမ္ဘာဖလားပြိုင်ပွဲအုပ်စုပွဲစဉ်တွေအားလုံးပြီးဆုံးသွားပြီးတဲ့နောက်လာမယ့်စနေဇွန်လ3ရက်နေ့ကစပြီးဒုတိယအဆင့်ရှုံးထွက်ပွဲတွေကိုရှင်းပြကစားကြတော့မှာဖြစ်ပါတယ်လက်ရှိချန်ပီယံဂျာမနီအုပ်စုအဆင့်ကနေထွက်သွားရပြီးတဲ့နောက်
ဒုတိယအဆင့်ကိုကြော်ပြီးဘယ်အသင်းတွေကွာတာဖိုင်နယ်အဆင့်ကိုရောက်လာဖို့အလားအလာရှိနေပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုကြော်ကြော်သိန်းကပြောပြမှာပါမြန်မာစံတော်ချိန်ဇွန်လ29ရက်နေ့တောက်ကြာနေ့မနက်အစောစန္ဒနာရီခွဲမှာအုပ်စုကြီးကအင်္ဂလန်နဲ့ဘယ်လ်ဂျီယံပနားမနဲ့ဒူနီရှားတို့ကစားပြီးတဲ့နောက်အုပ်စုပထမနဲ့ဒုတိယအဆင့်ကိုတက်သွားပြီး ပနားမနဲ့ဒူနီရှားပွဲမှာဒူနီရှားက9ခုနဲ့အနံ့ရပေမဲ့2သင်းလုံးပြိုင်ပွဲကနေထွက်သွားရပါပြီ။အုပ်စုပွဲတွေမှာအကြိတ်အနေကစားပြီးဒုတိယအဆင့်ကိုတက်လာကြတာမို့16သင်းစလုံးမှာအားသာချက်အားနည်းချက်တွေရှိနေကြတာပါပဲ။ဒီထဲကဘယ်အသင်းတွေများကွာတာဖိုင်နယ်အဆင့်ကိုရောက်သွားနိုင်ပါမလဲ။မြန်မာလူရွေးစဉ်ကုသမဟောင်းကိုရင်ထွေးရဲ့အကြိုက်တွေကတော့
ကျွန်တော်အခုဒီ16ပင်ပတ်လည်ရနေပြီးတော့ကျွန်တော်ควอเตอร์ไฟนอลရှိတယ်ပေါ့เนาะကျွန်တော်တွေ့ထားတာကတော့အာဂျင်တီးနာပေါ်တူဂီစပိန်ခရိုအေးရှားဘရာဇီးဘယ်ဂျီယံဆွီဒင်နဲ့အင်္ဂလန်လို့ကျွန်တော်တွေ့ထားရခင်ဗျဒီနေ့ကမ္ဘာဖလားပွဲမှာဂျာမနီအသင်းဟာအုပ်စုအဆင့်ကိုမကျော်နိုင်တဲ့လက်ရှိချန်ပီယံစီးရင်နဲ့ဝင်သွားပြီးဒုတိယအဆင့်တက်တဲ့16သင်းထဲမှာတသင်းဒီတော့အာရှဇုံအသင်း
တက်နိုင်ခြေရှစ်သင်းကလည်းကိုရင်ထွေးနဲ့တိတ်မကွာလာပေမဲ့သူစိတ်ကြိုက်ထဲမှာအင်္ဂလန်အသင်းတော့မပါပါဘူ
း quarter final ကို data box တက်လာလို့ကျွန်တော်နေနေယူဆောင်ရဲ့အသင်းကတော့ကျွန်တော်ဒီသူတင်းတော့စိတ်ပြီးတဲ့အများစုပေါ့သူ့ကိုပါမယ်အာဂျင်တီးနာပါမယ်နောက်ဒီရှင်ရချနဲ့ကမ်ဘာဆပ်ပင်တဲ့တော့ကျွန်တော်ကြိုက်တယ်ပြီးတော့ဒီကိုလည်းလောကကောင်းနေရှိနေခွေလေးရှားရှိနေနောက်ချန်ပီယံစုတဲ့ရေလမ်းစားတော့ပေါ့ပါကြီးကိုကြိုက်တယ်ကပင်းတော့အားချတယ်နဲ့ကစားမယ်အဂျီယန်ကိုလည်းကျွန်တော်ကွာတာဖိုင်နယ်တက်မယ်အပြင်ကြီးရေးချင်တယ်ဒီဆော့ဆီဂျန်နဲ့ဆော့ဒလန်မှာတော့ကျွန်တော်ဆော့ဒလန်ကိုပို့ပြီးကြိုက်တယ်ကဒီကိုလံဘီယာနဲ့အင်္ဂလန်မှာလည်းကျွန်တော်ကိုလံဘီယာကိုကျွန်တော်ရေးချင်တယ
်ဇွန်လ28ရက်နေ့အုပ်စု H ကနောက်ဆုံးပွဲစဉ်တွေမှာတော့ပိုလန်ကဂျပန်ကိုတကူကူမရှိကိုလံဘီယာကစီနီဂေါကိုတကူကူမရှိနဲ့အသီးသီးအနိုင်ရကြတာကြောင့်ကိုလံဘီယာကအုပ်စုပထမဂျပန်ကအုပ်စုဒုတိယနဲ့ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုတက်သွားကြတာပါ quarter final အဖွင့်ပွဲဖြစ်ဇွန်လ30ရက်နေ့မှာပြင်သစ်နဲ့အာဂျင်တီးနားဥရုဂွေးနဲ့ပေါ်တူဂီဇူလန်လ1ရက်နေ့မှာစပိန်နဲ့ရုရှားခရိုအေးရှားနဲ့ဒိမတ်ဇူလန်လ2ရက်နေ့မှာဘရာဇီးလ်နဲ့မက္ဆီကိုဘယ်လ်ဂျီယမ်နဲ့ဂျပန်ဇူလန်လ3ရက်နေ့မှာဆွီဒင်နဲ့ဆွစ်ဇာလန်ကိုလံဘီယာနဲ့အင်္ဂလန်တို့ရှင်ပြိုင်ကစားကြရမှာဖြစ်ပါတယ်ဒီအဆင့်ဟာရှုံးထွက်အဆင့်ဖြစ်တာကြောင့်မိနစ်90အထိတည်ရကြနိုင်မယ်ဆိုရင်အချိန်ပို15မိနစ်စီအပြည့်ဆက်ကန်ရမှာဖြစ်ပြီးအဲ့ဒီမှာမှဆက်ပြီးတည်ကြနေရင်တော့ပယ်နယ်တီကန်သွင်းပြီးတော့အဆုံးအဖြတ်ယူကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစူးစီးတင်ပြခဲ့တာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့တူတိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်တန်မီနက်ခင်အစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51အပြင်လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလှအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီအပြည့်ရထားတဲ့ကာလအထိမှာပေါ့လေတစ်ဖက်နဲ့တစ်ဖက်နဲ့အဲ့လိုရန်ဆောင်တဲ့အပြုတ်မှုမျိုးဖြစ်တဲ့ဟာကဘယ်လိုမှမဖြစ်တဲ့အရာတစ်ခုလို့ကျွန်တော်တို့အဲ့လိုတော့သုံးသပ်တယ်
တိုင်းသားဒေသမှာဖြစ်ပျက်နေတာတွေရဲ့အသေးစိတ်နဲ့ပတ်သက်လို့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဒီ VO ရဲ့မနက်ခင်းတိုင်းမှာတင်ဆက်ပေးနေကြအင်္ဂလိပ်သင်ခန်းစာပဲဖြစ်ပါတယ် American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာပါစပိုင်းဆိုင်ရာချိုးယွင်းမှုကြောင့်အတန်ဖိုင်ထွက်မလာတာကိုတော့တောင်းပန်အပ်ပါတယ်ခင်ဗျာ
ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလို့ဒါတော်ရရှိများအတိပါ HIND hind ကတော့အနောက်ဖက်SIGHD site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့2020နောက်ကိုပြန်မြင်တာပေါ့2020လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိကြင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရင်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြနောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီတော့ ਨੇ ပတ်တယ်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူးပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
20 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်အင်္ဂလိပ်သင်ခန်းစာကိုပို့ချခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြေပြင်ကျမ်းမြင်ပေါ်မတော်တဆလဲကျခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာလူအများဆုံးဆေးရုံရောက်ရတည်ဆုံရတာမှာမတော်တဆအဖြစ်အမြင့်ကနေပြုတ်ကြတာမျိုးမြေပြင်ကျမ်းပြင်ပေါ်လဲကြတာမျိုးတွေလည်းများလွန်းတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသဌာနပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ
်โอเคသူခုဆရာဝန်ကြီးပမောက္ခဒေါက်တာမော်မော်ဦးခင်ဗျာဒီမတော်တဆလဲကျပြုတ်ကျတဲ့နည်းပတ်သက်ပြီးတော့ပြီးခဲ့တဲ့ခေါက်ကပြောခဲ့တဲ့အခါမှာအဓိကတော့ဒီအနည်းကနေပြုတ်ကျတဲ့အပိုင်းကိုပဲပြောခဲ့ကြတယ်ပေါ့ဆရာနော် ဒါပေမဲ့ဒီမြေပြင်ပေါ်မှာလဲကြတာတွေကလည်းဒီမြန်မာနိုင်ငံမှာဖြစ်လေဖြစ်တာရှိလေအဖြစ်များတယ်ဆိုတဲ့ခါကျတော့အဓိကဘာကြောင့်ဖြစ်နေရတာလဲ
မြေပြင်ပေါ်မှာလဲကြတဲ့ဖြစ်ခဲ့တဲ့အနေနဲ့ပတ်သက်လို့ကြတော့အထူးသဖြင့်တော့အိမ်လို့ကျောင်းလို့ရုံးလို့မှာတကူပြီးတော့ဖြစ်နေတာအထူးသဖြင့်တော့ slip flow ပေါ့အောက်မှာချော်နေတဲ့ကျန်းပြင်တွေချော်နေတဲ့ရေနေသားတွေပြုတ်ကျနိုင်တဲ့သဝန်းကျင်နေသားတွေဒါမျိုးတွေကြောင့်မြေပြင်ပေါ်မှာလဲတာမြေပေါ်မှာလဲတဲ့အခါကျတော့သူကမြေကပြုတ်ကျတာဆိုတော့တဲ့အနေနဲ့နေရောနေတော့လေပဲတကယ်တော့အသက်အရွယ်လိုက်ဥမာအသက်ကြီးတယ်ပိုးပွားတယ်ဒီလိုအရွယ်မျိုးအသက်60ကျော်ရိုးပွားတဲ့အရွယ်မျိုးဒီလိုမျိုးကြီးချိုးပြီးတော့ဟိုပေါင်ထိပ်ရိုးချိုးခြင်းချိုးမယ်ပေါင်ရိုးချိုးခြင်းချိုးမယ်လက်ကောက်ဝေးရိုးချိုးခြင်းဒီလိုမျိုးတွေနဲ့ပြေုံတိကျအောင်လာရတဲ့ပမာဏကတော့များအညာလာတဲ့လူတွေအကုန်လုံးကြီးလိုက်ရင်ဒီ slip and fall ပေါ့နော်ချော်ပြီးတော့ fall ကိုလဲကျသွားတဲ့သဘောလဲကျတဲ့အခါမှာခုနသဝင်းနေနေတာဖြစ်တဲ့ဒီချောနေတဲ့ချော်လဲနိုင်တဲ့ဒီလိုအခြေအနေမျိုးတွေရှိတယ်လို့ဖြစ်တဲ့ဒဏ်ရာရတဲ့လူရဲ့တခြားယောဂါတွေကြောင့်ဖြစ်တယ်။ခါလေးကြတော့လက်ကြတာကမုကနဲ့မိုက်ကနဲ့ပြပြီးလဲတယ်၊လေးဖြတ်လို့လဲမယ်၊နှလုံးအောင်လို့လဲမယ်ဒီလိုသဘောမျိုးတွေဆိုလဲတဲ့အခါမှာခေါင်းနဲ့ရိုက်မိမယ်၊လက်ကောင်နဲ့လက်ကျိုးမယ်၊ရင်မနဲ့ရိုက်မိရင်ဘက်မှာဒဏ်ရာရမယ်ဒီလိုသဘောမျိုးတွေဖြစ်လို့ရှိတော့သူတစ်ပြင်းတော့အိမ်မှာဖြစ်တာကိုများလို့ရှိတယ်။ကျွန်တော်တို့တွေ့ရတဲ့လောက်တော့အိမ်ရဲ့လေကတစ်ဖြစ်မဖြစ်ဒီလိုသဘောမျိုးတွေမှာနီးလင်းအောင်မရှိတာတို့၊မှောင်တာတို့၊ထောင်ကျိုးမှဖြစ်နေတာတို့၊လေကအယက်မလွန်တာတို့နော်လေအညစ်နေပေါ့အစ်စ်ဒီကပန်းနေညာပြကျွန်တော်တို့ကမာလူမျိုးရဲ့အိမ်နေရာတစ်ခါနဲ့တစ်ခါကန့်နေတာမှာအစ်စ်ကလေးတွေနဲ့အဲ့လိုမျိုးကြီးတွေဆဲတာပုံများနောက်တစ်မျိုးအများဆုံးကတော့ဒီချိုးကဲလို့သွားရဲ့ပေါ်အိမ်သားတို့ဒီပုံချောင်းတို့ကအများအဖြစ်အစ်ဒီရဲ့ကျန်းမြင်တွေကချော်လဲနိုင်တဲ့အခြေအနေမှာရှိစိုးစွတ်နေတဲ့နေရာမျိုးတွေအဲ့ဒီစိုးစွတ်နေတဲ့သူပြင်းတော့နောက်တစ်မျိုးကတော့ခြေပြားခင်းထားတဲ့ကျန်းမြင်ပုံမှာခြေတုပ်ပေါ်ကိုထားတာမျိုးအဲ့ရောင်လဲတာတော်တော်ဒီ percentage တော်တော်များတယ်ကျွန်တော်လာတဲ့လူတွေတော်တော်များများရေးကြည့်လိုက်တဲ့အခါကျရင်ခြေတုပ်ပေါ်ကဘဝကနေရှော့ပြီးတော့လဲသွားတာတော့အကြည့်တဲ့လူတွေနောက်တစ်မျိုးကလေးတွေအမျိုးတွေဖြစ်ဖြစ်တာရှိမှာတော့အောက်ခြေကခြေပြားခင်းနေဆိုတော့ကောင်းတော့ကောင်းတယ်တန်ရှင်းရေးလို့ကြတော့ဘာလို့ဒါတွေပြတော့ကောင်းတယ်ဒါပေမဲ့ဒီပေါ်မှာနောက်ထပ်မချောမဲ့ခြေတုပ်လိုမျိုးမချောမဲ့အဝတ်လိုမျိုးရှိမှာဒါကြောင့်မလို့တချို့ကျတော့ဒီကိုယ်အားကောင်းတဲ့ဟာမျိုးတို့အောက်မှာထူတဲ့ဟာမျိုးတို့ဒါမျိုးတွေဆိုရင်တော့မလဲဘူ
းဟုတ်ကဲ့အဲ့တော့အဓိကတော့ဒီအိမ်မှာချော်တဲ့နေရာတွေချော်လဲနေတဲ့နေရာတွေမှာခုနကအဓိကဖြစ်ရတာပေါ့ဆရာနော်အဲ့တော့ဒါကိုကာကွယ်နိုင်ဖို့ဆိုလို့ရှိရင်ဘာတွေအဓိကလုပ်ဖို့လုပ်လဲ
တို့တကယ်တော့သူကဟိုလူငယ်လူရွယ်ဆိုရင်တော့တိကျကြရာရလို့လဲရင်လည်းပဲဒီရန်တော့ပြင်းပြင်းထန်ထန်ရင်းပြင်းဖြစ်ကလေးနဲ့အသက်ကြီးရွယ်ဟိုဒီမှာတော့တာမန်လဲယုံနဲ့ဖြစ်နေတာမန်လဲယုံနဲ့ဆိုခြေတော်နဲ့ကျိုးတာထက်အများအပြားဒီမှာအန္တရာယ်ရှိတာကလဲလိုက်တဲ့အချိန်မှာခေါင်းနဲ့နိုင်ရည်နဲ့တော့ခေါင်းနဲ့ဗီဒီယိုနဲ့တော့ဒီလိုမျိုးတွေနဲ့ဖြစ်သွားတဲ့လူတွေကလည်းအများကြီးရှိနေတယ်။အဲ့လိုဆိုတော့အိမ်မှာတကယ်လို့ကာကွယ်ဖို့ဆိုရင်တော့ကျွန်တော်တို့ခုနပြောကြလို့ကိုယ့်ရုံနဲ့တော့အမြဲရှိနိုင်တဲ့နေရာတွေကိုချိုးတင်ပြီးတော့ကြည့်ထားဖို့လိုတယ်။ဒီနေရာမှာလဲနိုင်တယ်၊ဒီနေရာမှာကပန်းရှိတယ်၊ဒီနေရာမှာအထစ်ရှိတယ်၊ဒီနေရာကတော့မှောင်တယ်၊ဒီတောင်ကျိုးမှာတော့ဒီဗီဒီယိုထားတဲ့ဟိုနေရာကြီးကကွဲနေတယ်ဒီလိုသဘောမျိုးပေါ့နော်။နောက်ချော်မဲ့နေရာတွေရှိရင်လည်းပဲချော်မဲ့နေရာတွေကိုကိုချောက်တွေ့ချီတုတ်ကုန်လို့ဒါမှမဟုတ်လည်းပဲအဲ့ဒီဝိမဲ့နေရာတို့ဓာမျိုးတွေနေရာမျိုးလေးတွေကသုတ်တာတို့ဖဲတာတို့အဲ့ဒီနေရာကိုပြုပြင်လိုက်တာတို့လှုပ်ထားနိုင်ရင်တော့အများကြီးကာကွယ်နိုင်တယ်ဆိုတော့ဒီနာရီနဲ့တွေ့နေရင်လည်းသူရှာတွေ့ကြုံရတာရဲ့တိနေရမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးအိမ်မှာနောက်ထပ်ဒီလဲရခြင်းအကြောင်းရင်းရှိတယ်လားဆရာကြီ
းအဲ့နောက်တစ်မျိုးတော့ medical problem ပေါ့နော်ဒီကိစ္စကတကြီးတဲ့လူတွေဆိုရင်တော့တခြားယောဂတွေခုရှိခဲ့တယောက်တည်းလမ်းလျှောက်တာတို့တယောက်တည်းတနေရာ toilet ထဲကိုသွားတာတို့ဒီချိုးတာတော့ဒီလိုမျိုးခြင်းတွေလေဒီလိုဒီပိုင်းမျိုးလုပ်ကြည့်လို့ကလေးတွေလည်းဒီတိုင်းပဲ။ဒါနဲ့လူလက်ပိုင်းကတော့ညာကြီးအန်ဒီဖြစ်တော့ကိုယ်ခန္ဓာကိုယ်ကိုထိနိုင်တာတော့ဘာလို့ညာတော့လဲ။လူလက်ပိုင်းမှာကောင်းပြီးတာပေါ့နော်။ဒါနဲ့ခုန extreme of age ပေါ့လို့ငယ်နဲ့ရမ်းသက်ကြီးတဲ့လူတွေဆိုရင်ကိုယ်ကိုထဲလိုက်ရင်တော့မလဲအောင်ထိနိုင်တဲ့ကျော်သားတို့အစ်စ်တို့ရဲ့အင်အားတွေအသိမရှိဘူး။သူတို့လိုမျိုးဆိုရင်လည်းကူညီပေးပါပြီတော့လည်းဖြစ်တယ်။နောက်တစ်မျိုးကသူကပြောကြတဲ့အတိုင်းပေါ့ဒီအိမ်မှာထားတဲ့ဒီကြည့်ပြရတယ်ကျိုးတွေပါတယ်ဟိုတန်းလိုက်ဒီတန်းလိုက်ဟိုဝက်တွေကိုချပြီးချဒီလိုမျိုးတွေလည်းပဲများချင်းလဲတာမျိုးနောက်တစ်ခုကဟိုပလင်းတွေပါတယ်ကျန်းမြေပေါ်ချနေတာတို့ဥမာမပြောကွာစပြီးတော့ကျန်နဲ့ချောနေနေတာဒီအကုန်လုံးဟိုတက်နေချင်းတက်ရရင်ကိုသွားမယ်လှူရှားမယ်လမ်းကြောင်းတစ်လျှောက်ကခုနလိုခဲကြနေတဲ့ဟာတွေအကုန်လုံးကချိုးတင်ကာကွယ်ထားလို့ရ
ဟုတ်ကဲ့ဆရာနောက်တစ်ခုကအိမ်ပြီးတော့ကျောင်းပေါ်ဆရာနော်ကျောင်းမှာအဓိကဘာကြောင့်ဖြစ်ရပြီးတော့ဘယ်လိုကာကွယ်နိုင်မလဲ
ကျောင်းမြေမှာကျတော့လည်းပဲအိမ်နဲ့တော့ကက်တင်ကြတယ်မကျောင်းမှာကျတော့အသာရင်ကြည့်ရင်ကလေးတွေရင်းရင်းသွားရင်းနဲ့ဒီလိုမျိုးလဲကြတာမျိုးသိအမြင်မဟုတ်ဘူးဒါခုံလောက်ကပြုတ်ကြမယ်ကျောင်းဝရန္တာမှာပြင်းနေပြုတ်ကြမယ်ဒီလိုမျိုးတွေရှိနိုင်တယ်ကျောင်းနေမှာလည်းဒီလိုပဲကျောင်းအတူတူပြင်းတော့ protection လုပ်ထားရတယ်ကျောင်းလို့စတိုးလို့ရုံးလို့ supermarket လို့အကုန်လုံးပါပဲ public place အပုံလုံးမှာချောနေချောနေတဲ့နေရာကြောင့်ဝန်ကြီးဆိုင်ရှိရဒီပေးတဲ့ဥစ္စာဒီနေရာရောက်တတိထားပါဒီနေရာချောဒီလိုမျိုးတွေရှိရအစိုးနေတာကိုတုတ်တာတို့ချောနေတဲ့နေရာကိုပြန်ပြည့်ပြင်လာတာတို့ခုနပြောတဲ့အင်းအောင်ရှိတာတို့နောက်လေကားတွေမခံရင်ခံအောင်လုပ်ထားရမှာတို့ဒီလိုသဘောမျိုးပေါ့နော်ဟိုပြူချက်နေတဲ့ရန်တာလေးတွေရှိရင်တွန်းလို့မမီရတဲ့နေရာရှိရင်လည်းပြင်ပြင်လာတာပဲဖြစ်ဖြစ်တတိပေးတာပြည့်ပြင်မသွားသေးတာပြည့်ပြင်ဒါမျိုးတွေဝန်ကြီးဆိုင်နေရာသွားတဲ့လူတွေအကုန်လုံးဒီမှာလှူရှားနေတဲ့လူတွေအကုန်လုံးဘယ်နေရာမှာဘလူးအန်ရီရှိဘလူးရှောင်းမယ်ဒါဒီအဝဲဖြစ်နေလို့လူရဲ့ကျ
ိုးယူဆောင်ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုဖြစ်တဲ့ဒီလုပ်ငန်းခွင်မှာပြည်ပြင်ပေါ်လဲကြတာနဲ့ပတ်သက်လို့
လုပ်ငန်းခွင်မှာလဲဒီလိုပဲပေါ့နော်တို့တပြည့်အဲ့ဒီပစ္စည်းပြပြထားတာနဲ့အများကြီးဆိုင်ပေါ်ချောခွာသွားနေရတာမျိုးတစ်ခုခုကိုတဲပို့ပို့ကမှလမ်းမှာပိတ်နေလို့ကျော်ရတာမျိုးခလုတ်တိုက်တာမျိုးအဲထောက်နေတာမျိုးဒီလိုသဘောမျိုးတွေပေါ့နော်အဲ့အရာတွေပဲလုပ်ငန်းရှင်တွေနည်းနည်း smoke ဖြစ်အောင်ဒီလှူထားဖို့တော့လိုတယ်နောက်ဒီလိုပဲ warning sign တွေပါလိမ့်ညာတွေကလည်းနေတဲ့နေရာတကာမှာရှိပြီးတော့ရဲ့တတိယမိနေရင်သူကဆိုတဲ့ဘုရားမတော်တဆနေတယ်ဆိုတဲ့အဲ့မတော်တဆဖြစ်နိုင်နေဆိုတဲ့အခြေအနေကိုသူကမေ့နေတယ်ဒီလိုအခြေအနေမျိုးကိုတတိယမိအောင်စာရီနဲ့အင်ဒီကေတာတွေနဲ့ဒီခဏခဏတတိပေးနေတဲ့ပုံစံနောက်လုပ်ငန်းဝင်မှဆိုပုံစိုးတာတော့ရဲ့ဒေတာနဲ့မူရစီဝါတရားကိစ္စရှိနေရင်တော့အင်းရပြုတ်ကြတာဟောညီမမကိတ်ကြတာဟောဖြစ်နေတယ်နော်အဲ့ဒါတွေကိုလည်းခြုံရှားဖို့ကိစ္စကိုလည်းအထူးချက်မှတ်ဖို့ဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အူမင်းစီစဉ်မိ мян တင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါပ
ါအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖကန့်မြို့နယ်အတွင်းရေကြီးမှုမြေပြိုမှုကမ်းပါပြိုမှုတွေဖြစ်ပေါ်ခဲ့လို့သေဆုံးသူ14ဦးထိရှိခဲ့ပါတယ်နစတရာစုပင်လုံညီလာခံတက်ရောက်ဖို့တိုင်းသာလက်နက်ကန်ဖွဲ့စည်းအလုံးကိုဖိတ်ကြားမယ်လို့ UPDJC အတွင်းရေးမှူးများအစည်းအဝေးမှာဆုံးဖြတ်ထားတဲ့ဆိုတာနဲ့တပ်ငယ်မဒိမှုတွေကိုတည်တံပေးတဲ့အစုကိုလွတ်တော်ကနေမဲခွဲပြီးမှတ်တမ်းအဖြစ်သာထားရှိခဲ့တဲ့အပေါ်ရှမ်းပြည်နယ်အမျိုးသမီးများအဖွဲ့အစည်းတွေကနေဘယ်လိုမြင်ပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကန့်ကြောက်စိမ့်နယ်မြေအတွင်မိုးပြင်းထန်စွာရွာသွန်းနေမှုတို့ကြောင့်ရေကြီးမှုမြေပြိုမှုကဘာပြိုမှုတွေဆက်တိုက်ဖြစ်ပေါ်နေပြီးအသက်2နှစ်အရွယ်ကလေးတဦးအပါအဝင်သေဆုံးသူ14ဦးအထိရှိခဲ့ပြီလို့ဖားကန့်မြို့နယ် NLD အတွင်းရေးမှူးဦးတောင်းဆန်ကပြောပါတယ်ဇွန်လ22ရက်နေ့ကစပြီးဖားကန့်လုံခင်းစတဲ့ဒေသတွေမှာမိုးကြီးခဲ့တဲ့အတွက်ဥရုချောင်းကြီးလည်းရေကြီးခဲ့တယ်လို့အင်ချီ60ကျော်ခန့်ပျက်စီးဆုံးရှုံးခဲ့ပြီးလမ်းတွေပါပျက်စီးခဲ့တယ်လို့ဦးတောင်းဆန်ကဆိုပါတယ်။ကချင်ပြည်နယ်ဖားကန့်ကြောက်စိမ့်နယ်မြေအတွင်းရေမစေးကြောက်ရှာဖွေသူတွေမကြာခဏအသက်ဆုံးရှုံးမှုဖြစ်ပေါ်နေခဲ့ပါတယ်
။27ရာစုပင်လုံညီလာခံတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအလုံးဖိတ်ကြားမှာဖြစ်တယ်လို့ဇွန်လ25ရက်နေ့ကပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အသွင်းမှူးများစည်းဝေးမှာဆုံးဖြတ်ထားတဲ့ဆိုပြီးအသွင်းမှူးဖွဲ့ဝင်မင်းဆရာဦးကပြောပါတယ်။လက်ရှိတမတော်နဲ့စည်ရေးတင်းမာနေတဲ့ DNL တန်းပလောင်တပ်ဖွဲ့ AA ရခိုင်တမတော် MNDAA ကုကတပ်ဖွဲ့တို့ကိုဖိတ်ကြားတိတ်မတိတ်ကိုအစိုးရနဲ့တမတော်တို့ညှိနှိုင်းရအောင်မယ်လို့သူကဆိုပါတယ်။ဒါအပြင်နိုင်ငံရေးကဏ္ဍမှာခွဲမထွက်ရေးတန်းတူရေးနဲ့ကိုယ်ပိုင်ပြဌာန်းခွင့်ဆိုင်ရာကိစ္စရပ်တွေကို27ရာစုပင်လုံစည်းဝေးပြီးမှသာဆက်လက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းတန်ရန်မြို့နယ်အခြေစိုက်ခလာရ33တပ်စခန်းတစ်ခုအတွင်းခိုက်ရန်စကားများကြရာကနေအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဇွန်လ20ရက်နေ့မနက်ပိုင်းကတန်ရန်မြို့အရှိတောင်ဘက်လွယ်တီးတောင်မှာစခန်းချတဲ့အင်အား20လောက်ရှိတဲ့အစိုးရတပ်သားအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပစ်ခတ်မှုမှာတပ်သား2ဦး၊တပ်ချက်ကြီး2ဦး၊စစ်ဗိုလ်2ဦး၊စုစုပေါင်း5ဦးတည်ဆုံခဲ့ပါတယ်။အဲ့ဒီညနေပိုင်းမှာပဲစတင်ပစ်ခတ်သူဆရာခိုင်ဆိုတဲ့တပ်ချက်ကြီး2ဦးလည်းမိမိကိုယ်ကိုအဆုံးစီရင်လိုက်လို့တန်ရန်တည်ရခန့်တူကပြောပါတယ်ပြီးခဲ့တဲ့နှစ်ကလည်းတန်ရန်မြို့နယ်ခလာရ33ခိုတွန်းတပ်စခန်းမှာပူပေါင်းစခန်းချတဲ့လာဟုပြည်သူ့ဆက်အဖွဲ့နဲ့လည်းအချင်းချင်းပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ
်ဘီလမြေဆက်ယုံစီမံကိန်းအတွက်ဒေသခံလူထုတွေရဲ့သဘောဆန္ဒကိုရယူနိုင်မှသာလျှင် ยินดีมีหนังคุยผิวเมลูกระยาบินเนี่ยวันนี้จะกับพี่ไล่ไปเลยกระยาบินเนี่ยรายงานมีกับปัจเจกจีวันนี้มายินดีมีหนังมือด้วยปีละมีเสียงที่สาวรู้ได้กลุ่มนี้เนี่ยปีนี้สุยาพ่อด้วยส่วนหลังจะแต่ยังนี่กับกระยาบินเนี่ยสุยาโยมาสุนิสิงห์ก็เจ้าเขาว่าถ้าเป็นกระยาบินเนี่ยที่มอสุมอยู่เนี่ยมา แต่ยังตันลีทองชีเดปีละมีเสียงที่สาวไม่สิมังเกินนับแต่ปีกี่นี้ลุ่มผู้ซื้อดีที่ได้ขันปีดูกุศลเรื่องเนี่ยนิยมส่วนอันลงงานสู่กลุ่มนี้ลิมิตกับกุศลเรื่องกันเลยรายงานมีการในยาหูเต็มมาส่วนหลังนั้นในยานี้ก็ส่วนหนึ่งผู้พิลล์เข้าไปเลยยานี้ก็รายงานมีมาปีละมีเสียงที่สาวผู้สังเกตเข้าไปมาเลยลุ้นอายาเป้พ่อซื้อดีเย่กังเว่หูเจ้ามาเอาเงินเข้าไปว่า
รักแห่งปีเนี่ยมองดอมอยู่เนี่ยมาเสด็จกับเจ้าขามูจังแต่ยานี่เสกุตามุขันอยู่นี่เด็กกันจีวาดาโกมีตาสุรินเนี่ยอันนับไปนี่ก็ด้วยความเป็นเขาบ้าบุแต่ยานี่ชิดตัวรู้กันรอกันจีเจียวาก็อัตเต้เช่าเสชเนี่ยอยู่อู่อังลาเซิงสุดทุกพี่ลุงแค่เด็ดเนี่ยล้านนี่ก็เป็นเลมังงาพันไปเนี่ยงาพันเนี่ยเสมาเบ้อแม่งงาเต็มลงจงยิ่งแต่ก็กงบอกันเนี่ยลำพิเคเดอด้วยยาเพ่เป่ามา พอทรินได้ยาชิเคดับเสด็จลูเจียวตาริกาเปียวบาร์เออคุอาคาอูอัลลาเซงูบุรีดาวมิโอพิวฮาเกซิยงมาเสด็จกับตาวันยูเซกุตันเนบิเมมีตาสุเนตด้วยคุณมาบีเวเจียวโอโชเยมุตอูเดดาด้วยคุยนี่เรลโลเลเอริเจียวตาริกาเปียวบาร์เอคุตเดนลวาริโอสลัดเดนเซปิดวามาวาตั้งเงมเรมูริโอตีดันปีเดอสู ส่วนล่าสุดเชียร์นี่ก็จำเป็นไปดูลูดอสิเวมาแม้ว่าส่งเพียงยามากังวลแม้กันยาราจ้าลูดอมาไม่ได้พิจารณาชีเกบารีนัทเอาเสชาคุณเนกันนี้นัทเอาเสชเอเบรลาที่ตั้งเงินเรียมุสุสุบังแต่ทั้งกุยาจอชีเรลูกีเรย์ธนาการในทบยันไลเตอโบแชมป์ปีเนมาโยตั้งเงินเรียมุเรย์เปล่าที่มีอาบยานนิวาดเล่ส่วนยาเรนิทามาชินิวาดลานำหอมงานในซูซีเดนเซทาบารี
แต่เงินไม่ได้เงินมือกูตีดันไปได้อุบัติเหตุเต็มเลยลูกปีนี้เย่จะมาเย่เนี่ยต้องมีกระเลงเงินยันตีเย่ใส่ยาเย่ยากรมตีเว้ยไม่เชื่อมิวเนี่ยปีนี้ลูกดอกกุศลเลยนั่งกองคำกับอคุลูกเปล่าเลย
แต่เงินไม่ได้เนี่ยปัจจัยปิดตัวลูกช่างปีนี้มาสุดเลยตัวใหญ่เลยแต่งดาวชีบาร์เลยพี่แค่ได้ต้องละตัวใหญ่แต่ยังมีว่าพี่ก็ได้เป็นเงินไม่ได้สุดเลยเอ้าเล่ากันว่าแต่เงินไม่ได้เนี่ยปัจจัยปิดตัวทองเจนนี่มันเสียชาติว่าดาว
ဆိုရှင်ကျွန်မတင်တော့ပေးတင်တယ်ပေါ့နော
်ဒါပေမဲ့လူအခွင့်ရေးဆိုင်ရာအမြင်နဲ့ကြည့်ရင်စန့်ကျင်ဘက်ဖြစ်နေတယ်လို့လဲရှမ်းလူအခွင့်ရေးမန်တိုင်ကဟောမဟခကပြောပါတယ
်တငယ်မသိန်းကျူးလွန်မှုနည်းပတ်သက်ပြီးတကယ်လို့ဥပဒေပြဋ္ဌာန်းမယ်ဆိုရင်လူအခွင့်ရေးစုထောင်ကနေကြည့်ရင်စန့်ကျင်ဘက်ဖြစ်နေပါတယ်ဒါပေမဲ့ပြင်းထန်တဲ့ပြစ်ဒဏ်ပေးတင်ပါတဲ့ကျူးလွန်သူတွေနောက်ထပ်မလုပ်ရဲအောင်ထိန်းကွပ်ထားဖို့ပြည်စည်းယူယူနေတဲ့ဥပဒေတွေလည်းတဆက်မမတ်ပြဋ္ဌာန်းတင်ပါတဲ့
တဲ့ငယ်မရင်ညော့နေသွားအောင်ပပျောက်သွားအောင်လုပ်နိုင်ဖို့အတွက်တရားဥပဒေစိုးမိုးမှုရှိဖို့အထူးလိုအပ်ကြောင်းလဲရှမ်းအမျိုးသမီးရဲရဆက်တွေပူပေါင်းဆောင်ရွက်ရေးအသင်းစွမ်းကဒါရိုက်တာနန်းဟင်းကပြောပါတယ်
ကနေမသိင်းလောရဲတက်တပါလောရဲတက်ထုတ်ထုတ်အမျိုးသမီးကိုကကွယ်ပေးနိုင်ဖို့ဆိုတဲ့ဟာကတရားဥပဒေရန်တရားပေါ်မှာပဲမူတည်တဲ့အမျိုးသမီးတွေကိုကကွယ်ပေးတဲ့လုပ်ငန်းစဉ်တွေအပြင်ဒီအမျိုးသားတွေကိုပညာပေးတဲ့ကဏ္ဍတွေလည်းလှုပ်တင်တာပေါ့နော
်လက်ရှိမြန်မာနိုင်ငံမှာမရိမှုနဲ့ပတ်သက်လာရင်ရစဒကြီးပုံမှ 3.6 အရပြစ်မှုကျူးလွန်တဲ့တရားခံကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်ထောင်ဒဏ်အနှစ်20ထိနဲ့ဒဏ်ငွေပေးဆောင်တာပဲရှိပြီးအရွယ်မရောက်သေးသူကလေးတငယ်ကိုဖြစ်စေအရွယ်ရောက်ပြီးသူကိုဖြစ်စေမတိန်ပြုတ်ကျင့်ပြီးမတိန်ပြုတ်ကျင့်ခံရသူကိုတပ်ဖြတ်မှတာတေဒဏ်ပေးနိုင်ကြောင်းပြည်ထောင်စုတရားလွတ်တော်ချုပ်ကပြောပါတယ
်ဆက်ပြီးတော့မကြသေးမီက NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့စိုက်မြောမျိုးနယ်ကတက်စကန်တစ်ခုကိုမြန်မာစစ်တပ်နဲ့ကရင်နယ်စားဆောင်တပ်ဖွဲ့ BGF တို့ပူးပေါင်းပြီးဝင်ရောက်ရှင်လင်းခဲ့ရမှာစကန်းအလန်တိုင်းကိုခုတ်လဲခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCU ထံကိုတိုက်ကြားစာမရောက်သေးသလို NCA အပြည့်ရဲ့လက်မှတ်ရေးထိုးထားပြီးကာလတွေမှာဒီလိုပဏိမခတွေဖြစ်စေတဲ့အပြုအမူမျိုးတွေမလုပ်သင့်ဘူးလို့ငြိမ်းချမ်းရေးအထောက်အကူပြုအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
အင်အား90နီးပါးရှိတဲ့မြန်မာစစ်တပ်နဲ့ကရင်နယ်ကြားစောက်တပ်ဖွဲ့ BGF တို့ပူးပေါင်းပြီးဇွန်လ23ရက်နေ့နေ့လယ်ပိုင်းကမွန်ပြည်နယ်ကြိုက်မြော်မြို့နယ်ကနားလူကြီးရွာနီးမှာရှိတဲ့မွန်ပြည်တပ်ပါတီစခန်းငယ်တစ်ခုကိုဝင်ရောက်ရှင်းလင်းပြီးစခန်းမှာရှိတဲ့မွန်လန်တိုင်းကိုလည်းခုတ်လှဲပစ်လိုက်တယ်လို့ဒေတာကန်တွေကပြောပါတယ် Eri Mompite Elango, Kanalu Chiwa, Ochoye Musima, Anantare Lule, Amima Polode, Yuada Uga, Mombadane, Kulu, Piodabade.
Trutatu in Amyaji Lukwebi Selajare, Piji Eka Yokatare, Yuamaji de Kayeniga, Pala Luz Lesrugo Miro, Mosetadu Nesagabu Ure, Mosetaduga Letrina Luz Kangani Pelide. Alandango Coke Labido, Alango Ocho Musima, I like it.
A cookie sine, but that be Sitane, BG at Bambi, Lea Pecano, Montadule, Type Way, Shampi Lightedo. Pidansu, Big Cata Camo, Yasayi Saya, Ude Sauchi Comedy, GMCU Ma, a train mude, Doctor Chicago, Kulu Sudabade.
General Cooked the Atalavaro, a Sitane, BG Bambi of Nea Pepe, Pur of Dolade, Aran, Debury Barry, Pidaro, Mashuba, Debury Shampi Leda.
ဆိုတော့ဘယ်လိုဆက်လက်ရှိဆက်ဆောင်ရမလဲဆိုတော့မမတော်မတိရသေးဘူးပေါ့နော်ခုတက်တီကျွန်တော်တို့သိရတာကတော့ပါတယ်အဲ့ဒါမျိုးလေးတော့ရှိသေးတယ်ဒါပေမဲ့ပါတိုင်ကျန်းစာမှာတော့ဘုမလောက်ကြသေးဘူးတို့ပေမဲ့လည်းအပြည့်ရစာကြောင့် ဒီအပြည့်ရထားတဲ့ကာလဆင်းမှာပေါ့လေတဖက်နဲ့တဖက်နဲ့အလိုရန်ဆောင်တဲ့အပြုံမှုမျိုးဖြစ်တဲ့ဟာကဘယ်လိုမှမဖြစ်တဲ့အရာတစ်ခုလို့ကျွန်တော်တို့အဲ့လိုတော့သုံးသပ်တယ်ဒီလိုဖြစ်စဉ်နဲ့ပတ်သက်ပြီးမွန်ပြည်တက်ပါတီအောက်ခြေတက်ဖွဲ့ဝင်တွေကနေခြေလှယ်မှုမရှိပေမဲ့ဘာတီတာဝန်ရှိသူတွေဘက်ကတော့သစုံတရာမှတ်ချက်ချပြောဆိုမှုတော့မရှိသေးပါဘူးအစိုးရနဲ့မွန်ပြည်တက်ပ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်ဖားကံမြို့နယ်အတွင်းရေကြီးမှုမြေပြုံမှုကဘာပြုံမှုတွေဆက်တိုက်ဖြစ်ပေါ်နေပြီးသေဆုံးသူ14ဦးအထိရှိပြီလို့ဖားကံမြို့နယ် NLD အတွင်းရေမှုဦးတောင်းဆန်ကပြောပါရယ်21ရာစုပင်လုံညင်လခံတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးဖိတ်ကြားมาဖြစ်တယ်လို့ UPDJC အတွင်းရေမှုများအစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့ UPDJC အတွင်းရေမှုအဖွဲ့ဝင်မင်းစရာဦးကပြောပါရယ်
တော်ရရှိတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းကြည်ဆိုင် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။ VOA ကမနေ့ကအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေတာပ
ါ။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မကြာသေးခင်ကမှကျင်းပခဲ့တဲ့ NATO စစ်မဟာမိတ်အဖွဲ့ကာကွယ်ဝင်ကြီးများအစည်းအဝေးမှာအမေရိကန်ကာကွယ်ဝင်ကြီး James Mattis ကလုံခြုံရေးနဲ့ပတ်သက်ပြီး NATO အဖွဲ့ဝင်နိုင်ငံတွေအတွက်လုံခြုံရေးဆိုင်ရာသတိပေးချက်တွေမတွေ့ရဘူးလို့ပြောပါတယ်ဒါဟာတောင်ပိုင်းကအကြမ်းဖက်ဝါရဆွဲချင်းချောက်မှုဖြစ်စေဒါမှမဟုတ်ရုရှားရဲ့ရန်လိုမှုနဲ့အရှေ့ပိုင်းကပုံစံမျိုးစုံနဲ့ရောနေတဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးဖြစ်စေသတိပေးချက်တွေမရှိဘူးလို့ပြောပါတယ်အဖွဲ့ဝင်နိုင်ငံတွေကြားဝင်ထုတ်ဝင်ပို့ကိုမျှဝေတာဝန်ယူမှုမှာတိုးတက်လာတာတွေ့ရတယ်လို့လည်းဝန်ကြီးမက်တစ်ကပြောပါတယ်2014မှာနိုင်ငံပေါင်း3နိုင်ငံကပဲသူတို့ရဲ့စစ်စေးတုံးဆွဲမှုဟာပြည်ရင်းအသင်းကုန်ထုတ်လုပ်မှု GDP တန်ဖိုးရဲ့နှစ်ရာခိုင်နှုန်းရှိခဲ့ပြီး2018မှာတော့သတ်မှတ်ချက်နှစ်ရာခိုင်နှုန်းကိုပြည့်မီခဲ့တဲ့နိုင်ငံပေါင်းက8နိုင်ငံရှိလာတာမို့လာမယ့် 2024 ခုနှစ်မှာတော့နှစ်ရာခိုင်နှုန်းကိုပြည့်မီလာမယ့်နိုင်ငံတွေတိုးလာနိုင်တာပါတကဘာလုံးဆိုင်ရာအာရစ်သွေးကြွချေမှုန်းရင်းနဲ့ပတ်သက်ပြီးကာလီဖိတ်နိုင်ငံထူထောင်ဖို့လုပ်နေသူတွေကိုလိုအပ်တဲ့စစ်ဆင်ရေးတွေလုပ်တာအပြင် IS- တွေပြန်လည်ရှင်သန်လာမှာကိုပါကာကွယ်ဖို့အတွက်အမေရိကန်နိုင်ငံကဆက်လက်လှုပ်ဆောင်နေမှာဖြစ်ကြောင်းလည်းဝန်ကြီးမက်တစ်ကပြောပါတယ်ဒီလိုကြိုးပမ်းနေမှုတွေကိုအထောက်အကူဖြစ်စေဖို့အတွက်နေတိုးကသူ့ရဲ့လက်ရှိအီရတ်ကလှုပ်ဆောင်မှုတွေကိုတိုက်ခိုက်ရေးမဟုတ်တဲ့သင်တန်းတွေရေရှည်အတွက်တဖြည်းဖြည်းပြောင်းလဲပြီးပြည့်ရဖို့လုပ်နေပါတယ်။အီရတ်အစိုးရတဲ့နဲ့တွဲပြီးလုပ်နေတဲ့အထက်မှာအကြမ်းဖက်ဝါရဆွဲတိုက်ဖြတ်ဖို့အတွက်သူတို့ရဲ့ရေရှည်ကျူးပွန်းမှုကိုအီရတ်ရဲ့အောင်မြင်မှုကိုအသုံးချပြီးနေတိုးအဖွဲ့ကနေအားဖြည့်ပေးမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့လုံခြုံရေးတပ်တွေပိုးပြီးတိုးတက်မှုရှိအောင်လုပ်ပေးနေတယ်လို့ဝန်ကြီးမက်တစ်ကပြောပါတယ်။အာဖဂန်တပ်ဖွဲ့6ဖွဲ့စလုံးကိုနိုင်ငံတလောတက်ဖြန့်ချထားပြီးအာဖဂန်နိုင်ငံသားတွေကိုယ်တိုင်ပါဝင်ဖြည့်ရှင်းနိုင်တာကိုပြသနေချိန်မှာပဲအာဖဂန်အစိုးရကနေတိုးအဖွဲ့အထောက်အကူနဲ့အဖွဲ့အားလုံးပါဝင်ပြီးနိုင်ငံရေးအရတည်ငြိမ်မှုရှိအောင်သ
ဆက်လက်လှုပ်ဆောင်နေတာတွေ့ရတယ်လို့လည်းပြောပါတယ်။နှစ်ပေါင်း80နှစ်ပါအတွင်းနေတို့မဟာမိတ်အဖွဲ့ကကျွန်တော်တို့တည်ထောင်ခဲ့တဲ့ဒီမိုကရေစီရဲ့မူဝါဒနဲ့စံတန်ဖိုးတွေကိုလက်ခံထားဆောင်ရွက်ခဲ့တာဖြစ်ကြောင်းဝန်ကြီးမက်တစ်ကပြောပါတယ်။ဒါအပြင်ဒီမဟာမိတ်ဖြစ်မှုကိုဆက်ပြီးခိုင်မာစေဖို့အတွက်အမေရိကန်ပြည်သူတွေကတန်လိုက်ခံချထားတဲ့အပြင်ငြိမ်းချမ်းမှုနဲ့လုံခြု James Mattis ကပြောကြားခဲ့ပါတယ
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA အပေါ်မှာအကြောင်းသိစေအပ်ပါတယ်ခင်ဗျာ။စနေည VOA ဒရိုက်လီလိုင်းအစီအစဉ်မှာဘလို့အကြောင်းအရာတွေဆွေးနွေးကြမလဲအသိပေးခြင်းပါတယ
်။ဒေါ်လာရှင်များရှင်။ဒီခေတ်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမ္မဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတစ်တချို့ကိုမကြခင်ရက်ပိုင်းတုန်းကပဲချမှတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာရဲ့တန်ခတ်ရေးယူမှုတွေကရခိုင်ပြည်နယ်ရေးအချက်တွေကိုကင်တွယ်ဖြေရှင်းရမှာဘယ်လောက်ထိထိရောက်တဲ့ဖြစ်ရဖြစ်လာနိုင်ပါလဲ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရိုက်ခတ်မှုတွေရှိလာနိုင်ပါသလား။တိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်သင်ပါလဲ။သောတာရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလာမယ့်စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်မှာမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အဝင်ဆွေးနွေးစားဖို့အားလုံးကိုဖိတ်ခေါ်ပါရစေ
။စနေည VOA ရဲ့ဒိုင်းရိုက်လေလံအစီအစဉ်မှာသတို့ရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။ဒီကနေ့တောင်ကြနေညနေခင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19.25 ရုပ်မှာဖမ်းယူနားဆင်နေပါတယ်ခင်ဗျာ။ခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြမှာပါ
။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတဒေါ်နယ်ထရမ့်တို့တွေ့မဲ့နေရာနဲ့အချိန်ကိုအတည်ပြုသတ်မှတ်ပြီးတာနဲ့အမျှ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ဆွတ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုသမ္မတထရမ့်ကဆက်ပြီးပယ်ချနေတော့မှာပဲ။ကျွန်တော်တို့ရွေးကောက်ပွဲကိုဝင်နှောက်တာနဲ့ပတ်သက်ပြီးသူတို့နဲ့ဘာမှမဆိုင်ဘူးဆိုတာရုရှားကဆက်ပြောနေပါတယ်လို့သမ္မတထရမ့်ကထွက်တာမှရေးပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့ဟာဇူလိုင်လ16ရက်နေ့မှာဖင်လန်နိုင်ငံဟယ်စင်ကီမြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုကမ္ဘာပေါ်မှာလူမောင်ခိုကူးမှုအဆိုးအဆုံးဖြစ်ပျက်နေတဲ့နိုင်ငံတွေကတခုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်ပါတယ်။ဇွန်လ28ရက်တောက်ကြနေကထွက်လာတဲ့လူကုန်ကူးမှုဆိုင်ရာအမေရိကန်နိုင်ငံသားရဲ့ဌာနရဲ့2018ခုနှစ်အစဉ်ကစားထဲမှာမြန်မာနိုင်ငံကို Tier 2စောင့်ကြည့်အဆင့်ကနေ Tier 3အဆင့်ကိုရှော့ချလိုက်တာဖြစ်ပါတယ်။ကမ္ဘာတစ်လောဖြစ်ပေါ်တဲ့လက်နက်ကင်ပဋိပက္ခတွေအတွင်းသေဆုံးဒါမှမဟုတ်ဒဏ်ရာရတဲ့ကလေးငယ်အစ်တွေဟာမနစ်ကတည်တည်တသာပုံများလာပြီးစုစုပေါင်း1000ကျော်ပြီလို့ကုလသမဂ္ဂလက်နက်ကင်ပဋိပက္ခနဲ့ကလေးငယ်များဆိုင်ရာအဖွဲ့ကဇာတာပရီနေမှာထုတ်ပြန်တဲ့နှစ်ပတ်လည်စင်ကစားမှာဖော်ပြထားပါတယ်။အဲ့လိုတည်တည်တသာတိုးလာတာဟာမြန်မာတောင်ဆူဒန်ဆီးရီးယားယီမင်ကွန်ဂိုနဲ့အာဖရိကအလယ်ပိုင်းသမရနိုင်ငံကာရနိုင်ငံတွေမှာဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်လို့လက်နက်ကင်ပဋိပက္ခနဲ့ကလေးငယ်များဆိုင်ရာအဖွဲ့ကကုလထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ပါကပြောပါတယ်။ဘဘလာဘလုံးပြောင်းပွဲအုပ်စုအဆင့်နောက်ဆုံးပွဲစဉ်တွေကိုဂျာတာရီနီကကစားကြတာမှာအုပ်စုကြီးကအင်္ဂလန်နဲ့ဘယ်လ်ဂျီယံပွဲမှာဘယ်လ်ဂျီယံကတကူးကူးမရှိပနားမားနဲ့တူနီရှားပွဲမှာတူနီရှားက2-2နဲ့အသီးသီးနိုင်ရသွားကြပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်သိန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်ကတော့ဒဲရက်စမစ်ဖြစ်ပါတယ်တောက်ကြနေမနခင်6-9-9-90 VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24-40-51နဲ့လိုင်းလမ်းမီတာ190တို့ကနေထွန်းလွင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.